Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ပြည်ရန်ပေါင်းကကင်းဝေးကြပါစေ2025ခုနှစ်ဖေဖော်ဝါရီလ16ရက်တနင်္ဂနွေမနက်ခင်း View Radio စီစဉ်တဲ့ကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။မြန်မာစံတော်ချိန်မနက်6:00ကနေ9:00ထိထုတ်လွှင့်တဲ့ဒီအစီအစဉ်ပထမနာရီဝက်ကိုလိုင်းနိုမီတာ2532နဲ့40တို့ကနေဖမ်းယူနိုင်ပါတယ်။တနအိစာအစီအစဉ်တစ်ခုလုံးကိုတော့ဂျိုးဒုစလောင်းကနေဖမ်းယူကြည့်ရှုလို့ရပါတယ်။ Facebook နဲ့ YouTube တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်။ကျွန်မခင်ဗျူထွေးပါရှင်။
ရုရှား၊ယူကရိန်းနဲ့အမေရိကန်တာဝန်ရှိသူတွေ၊ဆော်ဒီအာရေဗျမှာငြိမ်းချမ်းရေးအတွက်ဆွေးနွေးပွဲဆက်တင်တော့မှာဖြစ်ပါတယ်။ကမ္ဘာတစ်လောဂျီဟတ်အကြမ်းဖက်သမားချင်းချောက်မှုတိုးလာနေတယ်လို့ကံအကြမ်းဖက်တိုက်ဖြတ်ရေးတာဝန်ခံကသတိပေးပါတယ်။မြန်မာအိန္ဒိယနှစ်နိုင်ငံကြားနေဆက်ကုန်သွယ်ပြန်ဆဖို့အပတ်သဘောတူလိုက်ပါပြီ။
နေဆက်ကြားဖြတ်လုပ်ငန်းတွေကိုနှိမ်နင်းဖို့အတွက်ထိုင်းမြန်မာနေကြားကော်မတီတာဝန်ရှိသူတွေဒီလ15ရက်နေ့ကဆွေးနွေးခဲ့ကြပါတယ်။လေးချိန်မြောက် Spring Flowers မြန်မာအရေးနိုင်ငံတကာညီလာခံကိုတော့အမေရိကန်ပြည်ထောင်စုအိန္ဒိယနာပြည်နယ်မှာကျင်းပနေပါတယ်။ဒီညီလာခံအကြောင်းသတင်းပေးပို့ချက်နဲ့အတူနှစ်ပတ်တခါတင်ဆက်တဲ့ Washington တိုင်ဝမ်ကမြန်မာအရေးအစီအစဉ်နဲ့အသက်ရှင်ဒီမိုကရေစီလူခွင့်ရည်နဲ့ခေတ်ပြိုင်ကဘာအာရှနိုင်ငံရေးဥရုယာတီနဲ့အနာဂတ်ကဘာသတင်းတွေတဲကတူတာအသက်ရှင်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အခုကတော့အရင်ဆုံးနောက်ဆုံးရသတင်းတွေကိုကိုကြီးညင်းကပြောပြပေးပါမယ်ရှင်။
စမှုဖွံ့ဖြိုးပြီး G7 ဒီမိုကရေစီနိုင်ငံကြီးခုနှစ်နိုင်ငံရဲ့နိုင်ငံကြီးဝင်ကြီးတွေဟာခိုင်မာပြီးလုံခြုံရေးအမကန်ချက်ရှိတဲ့ယူကရိန်းညံ့ရေးသဘောတူညီချက်တရရယူနိုင်မှုဆက်လက်ပြီးအတူလက်တွဲဆောင်ရွက်ရင်းနဲ့စစ်ဆက်ညှိနှိုင်းမှုတွေမှာရုရှားဘက်ကသဘောထားမှန်မှန်ကန်ကန်နဲ့ပါဝင်လာခြင်းမရှိရင်ထပ်ဆောင်ပိတ်ဆို့အရေးယူမှုတွေလှုပ်ဆောင်မှုစနေနေ့ကသဘောတူညီခဲ့ကြပါတယ်။ February နောက်ပိုင်းနောက်ထပ်ပိတ်ဆို့အရေးယူမှုအသစ်တွေကယူကရိန်းကိုအချုပ်ချာအာဏာပိုင်လွတ်လပ်တဲ့နိုင်ငံဖြစ်အသိမှတ်ပြုပြီးရေရှည်လုံခြုံရေးနဲ့တည်ငြိမ်မှုပေးနိုင်မဲ့သဘောထားစစ်မှန်မှန်ကန်တဲ့ဆွေးနွေးပွဲတွေကိုရုရှားဖက်ဒရေးရှင်းနိုင်ငံကစ조사ပါဝင်လာမလားဆိုတာပေါ်မူတည်ပြီးချမှတ်တဲ့လို့အမေရိကန်နိုင်ငံသားဝင်ကြီးမာကိုရူဘီယိုလည်းပါဝင်တဲ့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်၊ UK ၊အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ပါဝင်တဲ့ G7 အဖွဲ့ရဲ့နိုင်ငံသားဝင်ကြီးတွေဟာဂျာမနီမြူနစ်ကလုံခြုံရေးညီလာခံဘေးဘက်မှာတွေ့ဆုံပြီးအခုလိုထုတ်ပြန်တာပါဒီအစည်းအဝေးကိုယူကရိန်းနိုင်ငံခြားရေးဝန်ကြီးလည်းပါဝင်တက်ရောက်ခွင့်ပြုပါတယ်စစ်ဖက်အရက်ဖက်နှစ်ခုလုံးအသုံးပြုနိုင်တဲ့ပစ္စည်းကိရိယာတွေရုရှားကိုတရုတ်နိုင်ငံကပံ့ပိုးကူညီနေတာနဲ့မြောက်ကိုရီးယားနဲ့အီရန်တို့ကရုရှားကိုစီးရေးအကူအညီတွေပေးနေတဲ့အကြောင်းတွေကိုလည်းဆွေးနွေးခဲ့ကြပြီးဒီလိုထောက်ပံ့ပေးနေတာကိုလည်းရှုံချခဲ့ကြပါတယ်ခင်ဗျာအမေရိကန်ကြီးတန်းအရာရှိတွေဟာရုရှားနဲ့ယူကရိန်းနိုင်ငံကစစ်ဆင်ညှိနှိုင်းသူတွေနဲ့ဆော်ဒီအာရေဗျနိုင်ငံမှာတွေ့ဆုံဆွေးနွေးပြီးညီညာရေးဆွေးနွေးပွဲတွေကိုလာမယ့်ရက်တွေထဲမှာစတင်တော့မယ်လို့အမေရိကန်ထွက်တော်အမတ်တဦးနဲ့နီးစပ်သူတူကိုကိုးကားပြီးရိုက်တာသတင်းမှာစနေနေ့ကရှင်းပါတယ်။နိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုအမေရိကန်မျိုးသားလူမျိုးရေးအကြံပေးမိုက်ဝေါ့စ်အိမ်ပြတော်ရှေ့လေပိုင်းတန်တမန်စတီးဗ်ဝစ်ကော့ဖ်တို့ဟာဆော်ဒီအာရေဗျကိုတွားရောက်မှာဖြစ်ပြီးကြောင်းအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌဖြစ်သူမိုက်ကယ်မက်ကောကပြောပါတယ်။ယူကရိန်းသမ္မတဇယ်လန်စကီကိုလည်းဒီဆွေးနွေးပွဲတက်ရောက်ဖို့ဖိတ်ကြားထားတယ်လို့သူကပြောပါတယ်။ဒီဆွေးနွေးပွဲကပြည်ပခါကိုအဆုံးသတ်ပြီးညီညာရေးရယူနိုင်ဖို့အမေရိကန်သမ္မတထရန့်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ယူကရိန်းသမ္မတဇယ်လန်စကီတို့တွေ့ဆုံဆွေးနွေးသွားနိုင်ဖို့ထည်ရွယ်တယ်လို့ဆိုပါတယ်။ဒီချိန်ထဲမှာပဲအမေရိကန်နိုင်ငံသားဝင်ကြီးရူဘီယိုဟာရုရှားနိုင်ငံသားဝင်ကြီးဆာဂေးလက်ဘရော့နဲ့စနေနေ့ကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ပြီးပူတင်နဲ့ထရန့်တွေ့ဆုံဆွေးနွေးပွဲတွေကြိုတင်ပြင်ဆင်နိုင်ရေးပုံမှန်အဆက်အသွယ်တွေလှုပ်ဆောင်ဖို့သဘောတူညီခဲ့ကြကြောင်းရုရှားနိုင်ငံသားဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။သမ္မတဇယ်လန်စကီကတော့ယူကရိန်းသဘောမတူဘဲနောက်ကွယ်မှာညီညာရေးသဘောတူညီချက်တရရရယူခဲ့ရင်လက်ခံမှာမဟုတ်ကြောင်းစနေနေ့မှာပဲထုတ်ပြောထားပါတယ်ခင်ဗျာ။ကမ္ဘာတစ်လောဂျီဟတ်အကြမ်းဖက်သမားတွေချင်းချောက်မှုတိတိတသားတိုးလာနေတယ်လို့အမေရိကန်အကြမ်းဖက်တိုက်ဖြတ်ရေးတာဝန်ခံတူကသတိပေးလိုက်ပါတယ်။ဒါပေမဲ့ဘယ်လိုတိုက်ဖြတ်မယ်ဆိုတာကိုတော့ထုတ်မပြောပါဘူး။အမေရိကန်နိုင်ငံသားရေးမူဝါဒကောင်စီကကျင်းပတဲ့ February 7ရက်ဝါရှင်တန်အစည်းအဝေးမှာသမ္မတဒေါ်နယ်ထရန့်ရဲ့ဒုတိယလက်ထောက်ဖြစ်တဲ့အကြမ်းဖက်တိုက်ဖြတ်ရေးဆိုင်ရာအကြီးတန်းဒါရိုက်တာဆေယစီဗစ်ရှန်ဂေါ်ကာကပြောခဲ့တာပါ။ဂျီဟတ်ဖွဲ့တွေဟာအရင်ကတည်းကနေတော်များများကပြန့်နှံ့လာတာဖြစ်ပြီးတော့သူတို့ရဲ့ကွန်ရက်တွေဟာအရှေ့နဲ့အလယ်ပိုင်းအာဖရိကအရှေ့အလယ်ပိုင်းဒေသနဲ့အာရှအလယ်ပိုင်းဒေသတလားတွေ့နေရတယ်လို့ဆိုပါတယ်။နောက်အာဖရိကနိုင်ငံတွေဖြစ်တဲ့ဘီနင်းနဲ့တိုဂိုတွေမှာလည်းအရင်က GF ဖွဲ့ရဲ့ချင်းချောက်မှုအ ਨੇ ကျင်းပဲရှိခဲ့ပေမဲ့အခုဆိုရင် GF ဖွဲ့ဝင်စွန်နီတွေကိုနေရာနှံ့တွေ့နေရပြီးနိုင်ငံအချုပ်အခြာအာဏာတွေပါတည်ရောက်မှုရှိလာနေတယ်လို့သူကပြောပါတယ်။ ဒီအချမ်းဖွဲ့အဖွဲ့ရဲ့အဖွဲ့ဝင်တွေဟာနောက်ဆုံးမနှီးပညာတွေနဲ့ရှင်းမနေသူတွေဖြစ်တယ်လို့လည်းသူကသတိပေးပါတယ်။သူတို့တွေဟာအမေရိကန်ရဲ့တောင်ဘက်နယ်စပ်တကျော၄နှစ်တာလုံခြုံမှုရော့ပါတာကိုအခွင့်ကောင်းယူခဲ့တာတွေ့ရတယ်လို့အရှေ့လက်ပိုင်းဒေသမှာတော့အမေရိကန်၊ဗြိတိန်နဲ့တခြားနောက်နိုင်ငံတွေကချမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ Hezbollah နဲ့ Hamas တွေကြီးစိုးလာတာကိုလည်းတွေ့ရတယ်လို့သူကသတိပေးပြောဆိုသွားပါတယ်ခင်ဗျာ။
ပြည်ဝင်အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 9533ညတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။ VOA ရဲ့တနင်္ဂနွေမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးပါမယ်ခင်ဗျာ။စကိုင်းတိုင်းရွှေဘုံမြို့နယ်မှာကက်သလစ်ခရိယန်ဖုံးတော်ကြီးတစ်ပါးတပ်ဖြတ်ခံရတဲ့သတင်းကြောင့်ဒေသခံနဲ့ခရိယန်တိုင်ဝမ်ကြားထိတ်လန့်တုန်လွတ်သွားစေတယ်လို့ဗာတီကန်သတင်းဌာနကစနေနေ့မှာဖော်ပြပါတယ်။ရွှေဘုံခရိုင်ကန်ကြီးတော်ကျေးရွာမှာရှိတဲ့လူမေတော်သခင်မဖျားเจ้าမှာသာသနာတော်ဝင်ထမ်းဆောင်နေတဲ့ဖုံးတော်ကြီး Father Donald Martin ခေါ် Father ရင်းနိုင်ဝင်းဟာဓာတ်တရားတွေနဲ့တပ်ဖြတ်ခံခဲ့ရကြောင်းသတင်းရင်းမြစ်တွေကိုကူကပြီး Roman Catholic ចောင်းတော်ရဲ့ဗာတီကန်သတင်းကရေးပါတယ်။သက်တော်44နှစ်အရွယ် Father Martin ရဲ့အသက်မဲ့ရုပ်လောင်းကို February 14ရက်မှာဖျားကျောင်းတက်လာသူတွေကတွေ့ရှိခဲ့ပြီးတပ်ဖြတ်ခံတဲ့အကြောင်းရင်းကိုမသိရပေမဲ့ပြစ်မှတ်ထားတပ်ဖြတ်ခံရပွဲရှိတယ်လို့အဲ့ဒီသတင်းမှာဖော်ပြထားပါတယ် Father Martin ဟာမန်လေးဂိုင်းကျုပ်သာသနာလက်အောက်မှာတာဝန်ထမ်းဆောင်ခဲ့ပြီးလက်နက်ကိုင်ပြစ်ခါတွေပြင်းထန်နေတဲ့စကိုင်းတိုင်းထဲမှာဘာသာရေးလုပ်ငန်းတွေလှုပ်ဆောင်ခဲ့သူဖြစ်တဲ့အပြင်လူသားချင်းစာနာမှုအကူအညီတွေဆောင်ရွက်ခဲ့သူလို့ဖော်ပြထားပါတယ်Father Martin ဟာ2018ခုနှစ်တုန်းကပြည်ဦးလွင်မှာယဟန်သိက္ခာခံယူခဲ့လို့တပ်ဖြတ်ခံရချိန်မှာဝါတော်ခုနှစ်ဝါရှိပြီလို့မြန်မာ Catholic RVA မြန်မာသတင်းမှလည်းဖော်ပြထားပါတယ်။ဒေသတွင်းတခြားမီဒီယာတချို့မှာတော့ဖုံးတော်ကြီးကိုမျက်နှာဖုံးဆွတ်လက်နက်ကင်လူတစုကတပ်မျက်ခဲ့ပြီးတော့တပ်ဖြတ်ခဲ့သူတွေကိုရွှေဘုခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တရင်ကဖမ်းမိထားတဲ့ဆိုတဲ့သတင်းတွေဖော်ပြကြပေမဲ့ VOA အနေနဲ့ဒါကိုတော့သိကြအတည်မပြုနိုင်သေးပါဘူးခင်ဗျာ။မြန်မာနဲ့အိန္ဒိယနှစ်နိုင်ငံကြားကုန်းလန်းကတဆင့်နေဆက်ကုံသွေးရေးပြန်လည်စတင်နိုင်ရေးဆက်လက်လှုပ်ဆောင်ကြဖို့သဘောတူညီခဲ့ကြအောင်အိန္ဒိယအစိုးရထုတ်ပြန်ချက်မှာစနေနေ့ကဖော်ပြပါတယ် February 14ရက်ကနယူးဒေလီမြို့တော်မှာမြန်မာအနာသိန်းစစ်ကောင်စီရဲ့စီးပွားကုသန်းဝန်ကြီးဌာနဒုတိယဝန်ကြီးဦးမင်းမင်းနဲ့အိန္ဒိယကုသန်းရောင်းဝယ်ရေးနဲ့စက်မှုလက်မှုဝန်ကြီးဂျင်တင်ပရက်စတာတို့တွေ့ဆုံပြီးဆွေးနွေးခဲ့တယ်လို့ဆိုပါတယ်စေဝါပဲမျိုးစုံရေနံထွက်ပစ္စည်းကုသန်းရောင်းဝယ်ရေးအပြင်မကြာခင်ကစတင်ခဲ့တဲ့မြန်မာကျပ်ငွေနဲ့အိန္ဒိယရူပီသုံးစွဲပြီးကုန်သွယ်မှုပိုပြီးလှုပ်ဆောင်နိုင်ရေးဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါတယ်။အိန္ဒိယနယ်စပ်ကကုန်သွယ်ရေးဂိတ်တွေကိုတော့ချင်းတိုင်းရင်းသားတွေနဲ့ချင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီကိုလက်နက်ကိုင်တိုက်နေကြတဲ့အဖွဲ့အစည်းတွေကအများစုထိန်းချုပ်ထားချိန်မှာစစ်ကောင်စီတာဝန်ရှိသူတွေနဲ့အိန္ဒိယကအခုလိုဆွေးနွေးခဲ့တာဖြစ်ပါတယ်။ဆွေးနွေးကြတဲ့အကြောင်းတွေမှာ ICT နည်းပညာ 5G Internet ကွန်ရက်ဆက်သွယ်ရေးလုပ်ငန်းနဲ့အသေးစားနဲ့အလက်စားလုပ်ငန်းတွေမှာအထူးပူးပေါင်းဆောင်ရွက်မှုလှုပ်ဆောင်နိုင်ဖို့လဲပါဝင်တယ်လို့ဆိုပါတယ်။အိန္ဒိယဟာမြန်မာရဲ့ပစ္စမမြောက်အကြီးဆုံးကုန်သွယ်ပတ်နိုင်ငံဖြစ်ပြီးတော့နှစ်နိုင်ငံကုန်သွယ်မှုက2023-24ခုနှစ်ထဲမှာ American Dollar 1.84 ဘီလီယံထိရှိခဲ့ပါတယ်ခင်ဗျာ။ American ပြည်တော်စုအရှေ့ပိုင်းပြည်နယ်နေရာအတော်များများမှာအခုသတင်းပတ်ကုံရပိုင်းတွေအထက်ဆွတ်ဆွတ်ပြီးဆိုးဝါးပြင်းထန်တဲ့ရာသီဥတုကိုရင်ဆိုင်မှုရှိနေပါတယ်။Ohio နဲ့ Tennessee ပြည်နယ်ခြံဝန်းဒေသတွေမှာရေခဲတွေအရေးပြောနေတဲ့အချိန်မိုးကြိုးမုန်တိုင်းတန်ခံရဖို့ရှိနေပြီးတော့ Mississippi ခြံဝန်းအောက်ပိုင်းဒေသတွေမှာတော့ပြင်းထန်တဲ့လေဆင်နှာမောင်းဝင်ရောက်မဲ့အန္တရာယ်ကြုံနေရပါတယ်။ Kentucky, Tennessee, North Virginia နဲ့ Arkansas ပြည်နယ်တွေမှာလည်းရေကြီးနိုင်တဲ့အကြောင်းသတိပေးချက်တွေထုတ်ပြန်ထားပြီးဒေသခံတွေနဲ့ဖြစ်နိုင်ရင်အပြင်ထွက်သွားလာတာတွေမနှုတ်ဖို့တားမြစ်ထားပါတယ်။Kentucky ပြည်နယ်မြောက်ပိုင်းနေရာတချို့မှာတော့မိုးရေချိန်၈လက်မထိရွာနိုင်တယ်လို့ခန့်မှန်းပါတယ်။အရှေ့မြောက်ပိုင်းပြည်နယ်၆ခုမှာတော့အစာပိုင်းနှင်းတွေထူထပ်ထပ်ကျပြီးနောက်ပိုင်းမှာနှင်းမိုးနဲ့ရေကန်းမိုးအသွင်ပြောင်းရွာနိုင်တာကြောင့်ခီးသွွာလာဖို့မဖြစ်နိုင်တဲ့အခြေအနေထိကြုံရနိုင်ကြောင်းသတိပေးထားပါတယ်။ New York ပြည်နယ်မြောက်ပိုင်းမှာလည်းဒီသတင်းပတ်ကမိုးသည်ထန်စွာရွာသွန်းနိုင်ကြောင်းနဲ့ဒေသခံတွေအနေနဲ့နှင်းကျတာရောမိုးရွာတာအပြင်ရေခဲတာနဲ့လေပြင်းတိုက်တာတွေလည်းကြုံရနိုင်တယ်လို့သတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။
ဖေဖော်ဝါရီလ16ရက်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုငင်းချမ်းအေးကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်ထုတ်လွှင့်ပေးပါမယ်။ အရင်ဆုံးကတော့ဒီအမေရိကန်ပြည်ထောင်စုအိန္ဒိယနာပြည်နယ်မှာကျင်းပနေတဲ့မြန်မာအရေးနိုင်ငံတကာဆွေးနွေးပွဲအကြောင်းကိုတင်ပြပေးပါမယ်။လေးချိန်မြောက် Spring Flowers မြန်မာအရေးနိုင်ငံတကာညီလာခံကျင်းပရတဲ့အကြောင်းရင်းတွေထဲမှာမြန်မာဒီမိုကရေစီလှုပ်ရှားမှုကိုအမေရိကန်ပြည်ထောင်စုအစိုးရကပိုးပြီးတော့ကူညီပံ့ပိုးလာစေအောင်တွန်းအားပေးဖို့ကြိုးပမ်းမှုလည်းပါဝင်တယ်လို့ညီလာခံကိုဦးဆောင်ကျင်းပတဲ့သူတွေကပြောဆိုကြပါရယ်။အမေရိကန်ပြည်ထောင်စုအိန္ဒိယနာပြည်နယ်မြို့တော်အိန္ဒိယနာပိုလစ်မှာဖေဖော်ဝါရီလ12ရက်နေ့ကနေ15ရက်နေ့အထိ၄ရက်ကြာကျင်းပတဲ့ဒီညီလာခံကိုကိုယ်တိုင်သွားရောက်တင်ပြထားတဲ့ကိုစုံဝင်းလိုင်ကအပြည့်စုံပြောပြပေးပါမယ်ရှင်
။လေးချိန်မြောက် Spring Flowers International Conference on Myanmar ကျင်းပရခြင်းရဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့မြန်မာအမေရိကန်လူမှုရေးအသင်း BACI အဖွဲ့အမှုဆောင်ညွှန်ကြားရေးမှူး Eliza Vanni ကအခုလိုရှင်းပြပါတယ်။ဒ
ီအမေရိကန်နိုင်ငံရဲ့ပံ့ပိုးမှုကိုဆက်လက်ပြီးတော့မှကျွန်တော်တို့ရနိုင်ဖို့ဒီထက်တင်မကားပဲနဲ့တုံမှုပုံမှုအာကောင်းတဲ့ပံ့ပိုးမှုတွေကျွန်တော်တို့ရနိုင်ဖို့ကဒီနိဗ္ဗူဟာမဟာဗျူဟာတွေဆွဲပြီးတော့မှပြောင်းဝင်ဖို့လိုတယ်။အဲ့ဒီအတွက်တခုဖြစ်တယ်။
ဒီညလာကမှာတက်ရောက်မှာစကားပြောကြားခဲ့တဲ့ NUG အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆာဆာကတော့ဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတွေကြားစီးလုံးညီညွတ်ရေးရှိကြဖို့လိုအပ်တဲ့အကြောင်းထည့်သွင်းပြောကြားခဲ့တယ်လို့ပြောပါတယ်
။ကျွန်တော်ဟာဒီတော်လှန်ရေးကိုကျွန်တော်ဆင်နွှဲတဲ့အခါမှာအခုကဘိုးရသူအပေါ်ကိုအခြေခံပြီးမှကျွန်တော်စီးလုံးညီညွတ်လာကြတာ။ဘိုးရသူကကျွန်တော်ဒီကျွန်တော်အကြဖက်စစ်အနာစီကိုဒေါ်လာတဲ့နေရာမှာစီလုံးငင်ငုတ်ချစ်ကကျွန်တော်တိဆောက်လာတာကိုတွေ့ရပါတယ်အခုကတော့အဲ့ဒီဒေါ်လာရေးကဘိုယာတူကိုကျွန်တော်ဒေါ်လာတဲ့နေရာကနေပြီးမှစီလုံးငင်ငုတ်ချစ်ကနေပြီးမှဘိုအနာကတ်ကိုဘိုအနာကတ်ပေါ်မှာအခြေခံတဲ့စီလုံးငင်ငုတ်ချစ်ကိုကျွန်တော်တွားပါလိမ့်မယ်ပြောချင်တာတော့ဘိုယာတူအပေါ်ကိုအခြေခံတဲ့စီလုံးငင်ငုတ်ချစ်ကနေပြီးမှဘူအနာကတ်ကိုကျွန်တော်ဟာတွားတဲ့ရှီလုံးငင်ငုတ်ချစ်ကိုကျွန်တော်တည်ဆောက်ရပါလိမ့်မယ
်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမကြီးဦးကျော်မိုးထွန်းကတော့အခုလိုမြန်မာအရေးညီလာခံနေကျင်းပခြင်းကအချင်းချင်းကြားရှီလုံးငင်ငုတ်ရေးအတွက်အထောက်အကူပြုစေရောမကဘဲစီယုံရေးအတွက်ပါအကျိုးရှိစေမယ်လို့ယုံကြည်ကြောင်းပြောပါတယ
်ဒီလိုမျိုးတွေ conference တွေလှုပ်ချင်းအဖြစ်ပို့ပြီးတော့ focus လုပ်နိုင်တဲ့ဥစ္စာတွေနောက်ပြီးတော့ပို့ပြီးတော့ပေါ့နော်ကျွန်တော်တို့ဆိုရင်အခုအရန်အရေးကြီးတဲ့အချိန်ရောက်လာပြီဖြစ်တဲ့အတွက်ကြောင့်ဒီကိုအချင်းချင်းကြားမှာလဲပို့ပြီးတော့ unify ဖြစ်တဲ့ဥစ္စာတွေကိုအချင်းချင်းကြားမှာလဲပို့ပြီးတော့ united ဖြစ်နိုင်မဲ့ခေါင်းစဉ်တွေလမ်းကြောင်းတွေနဲ့ကျွန်တော်တို့သွားနိုင်တယ်ဆိုရင်ကျွန်တော်တို့အခုရောက်နေတဲ့ဒေါ်လာရေးရောက်နေတဲ့ပေါ့နော်ကျွန်တော်တို့ဒီအခြေအနေကိုဒီထက်ပိုကောင်းလုပ်ပေးနိုင်မယ်လို့မြင်တယ်ဒါကြောင့်တော့ကျွန်တော်ရဲ့တကူရေးအမြင်ပြောရတယ်ဆိုရင်ဒီလိုမျိုး conference တွေကအရန်အရေးကြီးပါတယ်ဒီကနေတစဉ်ကျွန်တော်တို့ပို့ပြီးတော့အချင်းချင်းကြားပို့ပြီးတော့ united ဖြစ်အောင်ချင်းချင်းကြာကျွန်တော်တွားနေတဲ့လမ်းကြောင်းတွေပို့ပြီးတော့တူအောင်လုပ်ပေးနိုင်မယ်လို့ကျွန်တော်တို့အပြည့်ယုံကြည်ပါတယ်ခင်ဗျဟုတ်ကဲ့ကျေးဇူးပ
ါဒီညီလာခံကနေအနာဂတ်ဒီမိုကရေစီနိုင်ငံတည်တည်ဆောက်တဲ့အခါမှာအတုံးဝင်နိုင်မဲ့ Federal ပြည်ထောင်စုစနစ်အပါအဝင်အုပ်ချုပ်ရေးစနစ်ပညာရေးတရားဥပဒေစိုးမိုးရေးစီးပွားရေးစတဲ့ကဏ္ဍစုံကိုဆွေးနွေးကြတာဖြစ်ပါတယ်မြန်မာအမေရိကန်လူမှုရေးအသင်း BACI အဖွဲ့ကဥဆောင်ကျင်းပတဲ့ဒီလေးချိန်မြောက်Spring Flowers International Conference on Myanmar ကိုတော့အမေရိကန်မှာရှိနေကြတဲ့မြန်မာအရေးတက်ကြွလှုပ်ရှားသူတွေနဲ့အတူကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမကြီးဦးကျော်မိုးထွန်း CRPH ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီဥက္ကဋ္ဌဦးအောင်ကျင်းညွန့်အပါအဝင် NUG အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆာဆာ NUG နိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးမိုးစောဦး NUCC ကိုယ်စားလှယ်တွေအမေရိကန်နိုင်ငံအတွင်းနဲ့နိုင်ငံတကာမှာရောက်နေကြတဲ့မြန်မာအရေးတက်ကြွလှုပ်ရှားသူတွေအမေရိကန်မှာရှိနေကြတဲ့တပ်သိပညာရှင်တွေစုံစုံလင်လင်ပါဝင်တက်ရောက်ကြတဲ့အပြင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်တောမန်ဒရုစ်ကလည်းအွန်လိုင်းကနေအမှာစကားပြောကြားခဲ့သလိုအနေနဲ့ရရမှာရှိနေကြတဲ့မြန်မာအရေးတက်ကြွလှုပ်ရှားသူတွေနဲ့စိတ်ပါဝင်စားသူတွေအွန်လိုင်းကနေတက်ရောက်ခဲ့ကြပါတယ်မြန်မာနိုင်ငံမှာကြာရောက်တဲ့88ကျင်းမြောက်ပြည်ထောင်စုနှင့်အခါသမယနဲ့တိုက်ဆိုင်ကျင်းပတဲ့ဒီ၄ကျင်းမြောက်ညီလာခံကိုတော့အိန္ဒိယနာပြည်နယ်မြို့တော်အိန္ဒိယနာပိုလစ်မှာဖေဖော်ဝါရီလ12ရက်ကနေ15ရက်နေ့အထိ၄ရက်ကြာကျင်းပတာမှာပထမနှစ်ရက်ကိုအွန်လိုင်းကနေဆွေးနွေးခဲ့ကြပြီးဒုတိယနှစ်ရက်ကိုတော့လူကိုယ်တိုင်ပါဝင်တက်ရောက်တဲ့ညီလာခံအဖြစ်ကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒါတော့အိန္ဒိယနာပြည်နယ်မှာကျင်းပတဲ့မြန်မာအရေးနိုင်ငံကဆွေးနွေးပွဲအကြောင်းကိုကိုစုံဝင်းလိုင်ကပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့ဒီကြားဖြတ်လုပ်ငန်းတွေနှိမ့်နှင်းဖို့အတွက်ထိုင်းနဲ့မြန်မာနယ်ခြားကော်မတီဆွေးနွေးပွဲကျင်းပတဲ့သတင်းကိုဆက်ပြီးတော့တင်ပြပေးပါမယ်။ ထိုင်းမြန်မာနယ်စပ်မြဝတီခရိုင်တဲကကြမ်းဖြတ်လိမ့်လေဂိုင်းတွေကိုနှိမ်နှင်းဖို့နဲ့နောက်လူကုန်ကူးခံရတဲ့သူတွေကိုပြန်ပြီးတော့လွှဲပြောင်းပေးနိုင်ဖို့အတွက်ထိုင်းမြန်မာနယ်ခြားကော်မတီစီဝေးကိုဖေဖော်ဝါရီလ15ရက်နေ့ကထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာကျင်းပခဲ့ပါတယ်နိုင်ငံစစ်ဖက်နဲ့ရဲလာဝကနောက်အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတွေပါတက်ရောက်ကြတဲ့ဒီဆွေးနွေးပွဲမှာလူကုန်ကူးခံရသူတွေကိုတနေ့ကိုလူ900နှုန်းနဲ့ပြန်ပြီးတော့လွှဲပြောင်းပေးဖို့အပါအဝင်အချက်3ချက်သဘောတူညီခဲ့ကြတဲ့အကြောင်းကိုတော့ထိုင်းချေဆိုင်ဖီယိုသတင်းတောင်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းမြန်မာနယ်စပ်ကကြားဖြန့်လေလေခိုင်းတွေကိုနှိမ်နှင်းဖို့နဲ့လူကုန်ကူးခံရသူတွေကိုပြန်လည်လွှဲပြောင်းပေးဖို့အတွက်မြန်မာဘက်ကခလာရ205တပ်ကစစ်ဖက်အရာရှိတွေနဲ့အဖွဲ့ပေါင်းစုံပါတဲ့တာဝန်ရှိသူတွေဟာထိုင်းနိုင်ငံမဲဆောက်မြို့ကိုလာရောက်ခဲ့ပြီးထိုင်းမြန်မာနှစ်နိုင်ငံနယ်ခြားကော်မတီအစည်းအဝေးကိုလာရောက်တက်ရောက်ခဲ့တာပါဒါဟာကြားဖြန့်လေလေခိုင်းတွေကို BGF နယ်ခြားဆောင်တပ်ကအထူးစစ်ဆင်ရေးလုပ်ပြီးဖမ်းဆီးခဲ့ပြီးတဲ့နောက်မြန်မာကိုယ်စားလှယ်အဖွဲ့ဟာထိုင်းဘက်နဲ့ညှိနှိုင်းဖို့လာရောက်ခဲ့ပါတယ်။ထိုင်းဘက်ကရာချမနူနယ်ခြားဆောင်တပ်ကဘိုးချုပ်ကြီးမိုက်တီချူပီယာကဥဆောင်ပြီးတက်ခရိုင်လာဝကရဲစစ်တပ်အဖွဲ့ဝင်တွေလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့ဝင်တွေအရက်ဖက်ဆိုင်ရာအဖွဲ့အစည်းတွေပါတက်ရောက်ခဲ့တယ်လို့မြန်မာဘက်ကတော့အမှတ်205ချင်းမြန်တက်ရင်မှုဒုတိယဗိုလ်မှူးကြီးဥဆောင်ကမြဝတီအုပ်ချုပ်ရေးအဖွဲ့ဝင်တွေတက်ရောက်ခဲ့ပါတယ်။ရာချမနူနယ်ခြားဆောင်တပ်ကဗိုလ်ချုပ်မိုက်တီချူပီယာကတော့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားခဲ့ပါတယ်
။ဆိုရလို့ကအဒန်ဒေလီယာလောကရာချမနူတက်တဲ့ရောပုံဒီဝန်နီဒီရိုင်းနီကပါစားများရောပေါ့လို့
အခုလိုမျိုးနေ जा ကော်မတီအစည်းအဝေးကိုကျင်းပနိုင်ခဲ့တာဟာလူကုန်ကူးခံရသူတွေကိုအမြန်ဆုံးကယ်တင်နိုင်ဖို့အခွင့်အလမ်းသစ်တစ်ခုဖြစ်ပါတယ်။ထိုင်းဘက်ကတော့လောင်စာစီနဲ့လျှက်စစ်တွေဖျက်တောက်ပြီးတော့ဖိအားပေးခဲ့ပြီးတဲ့နောက်မှာတော့မြန်မာဘက်ကနေတုံ့ပြန်လာတဲ့အတွက်အခုလိုမျိုးသဘောတူညီချက်တွေရခဲ့တာပါဆိုပြီးထိုင်းဘာသာနဲ့ပြောသွားခဲ့ပါတယ်။သူပြောသွားတာတွေကတော့လူကုန်ကူးမှုပြဿနာတွေကိုထိုင်းဘက်ကအလင်းမြန်ပဲအဆုံးသတ်သွားစေခြင်းကြောင့်အခုဆိုရင်လူရေ9000ကျော်လောက်ရှိတဲ့အတွက်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ကြဖို့သက်ဆိုင်ရာတန်ယုံတွေကလည်းကူညီလှုပ်ဆောင်ကြရမှာဖြစ်ပါတယ်ဆိုပြီးပြောသွားခဲ့ပါတယ်။အစည်းအဝေးပြီးနှစ်နိုင်ငံသဘောတူညီချက်တွေကတော့နံပါတ်1အနေနဲ့လူကုန်ကူးခံရသူတွေရဲ့စည်ရင်းအသေးစိတ်အချက်လက်ကောက်ခံပေးဖို့နဲ့ပြန်ပို့မဲ့သူတွေရဲ့နိုင်ငံကူးလက်မှတ်ရှိမရှိစတဲ့အချက်လက်တွေကိုကြိုတင်စာရင်းကောက်ပေးဖို့နံပါတ်2ကတော့မူရင်းနိုင်ငံပြန်လည်ပို့ဆောင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးသက်ဆိုင်ရာတန်ယုံတာဝန်ရှိသူတွေအနေနဲ့အဆင်သင့်မဖြစ်သေးပါကနောက်တစ်ကြိမ်လွှဲပြောင်းရေးလုပ်ငန်းစဉ်တွေရွှေ့ဆိုင်းထားဖို့နံပါတ်3အဆင့်ကတော့နေရက်ပြန်တွေကိုလွှဲပြောင်းတဲ့အခါမှာထိုင်းမြန်မာအမှတ်1ချစ်ကြည်တရားကနေတရားဝင်လွှဲပြောင်းပေးဖို့နဲ့လွှဲပြောင်းမဲ့အရေးအတွက်ကိုတနေ့900နှုန်းသတ်မှတ်ချက်နဲ့လွှဲဖို့သဘောတူညီခဲ့ကြတယ်လို့ဆိုပါတယ်။လူကုန်ကူးခံရသူတွေကိုနေရက်ပြန်ပို့ရေးအစီအစဉ်ကိုဖေဖော်ဝါရီလ18ရက်နေ့နောက်ပိုင်းမှာစတင်မယ်ဆိုပြီးနေကြားဆောင်ကော်မတီအစည်းအဝေးမှာပြောဆိုခဲ့ကြပါတယ်။မြဝတီဒေသရွှေကုတ်ကိုမြို့တဲ့ဟာနေကြားဆောင်တက်ထိမ့်ချုပ်တဲ့နေမြေဖြစ်လို့ကြားဖြန့်လိမ့်လေခိုင်းကိစ္စတွေကိုစုံစမ်းဖော်ထုတ်ဖို့ဆိုပြီးဖေဖော်ဝါရီလ12ရက်နေ့ကကြားဖြန့်လူမောင်ကိုအထူးနိုင်နေရေးအဖွဲ့ကို BGF ကဖွဲ့စည်းခဲ့ပါတယ်ဖွဲ့စည်းအပြီးမှာပဲရွှေကုတ်ကိုကနေရာစုံကို BGF တွေကဝင်ရောက်ပြီးလူကုန်ဝန်ခံရသူတွေကိုရှာဖွေခဲ့ပါတယ်ဒီနောက်ထိုင်းဘက်ကိုပြန်လည်အနှံဖို့လှုံ့ဆော်ခဲ့တာဖြစ်ပါတယ်ရှင
်ဒါကတော့ကြားဖြန့်နိုင်နေရေးမြန်မာနဲ့ထိုင်းနယ်ခြားကော်မတီဆွေးနွေးခဲ့တဲ့အကြောင်းကိုမအေးမာကသတင်းပေးပို့ခဲ့တာပါမြန်မာစစ်ကောင်စီရဲ့တနင်္ဂနွေမနက်ကျင်းပသတင်းစာထုတ်ပြန်ချက်ထဲမှာတော့ထိုင်းနိုင်ငံအပါအဝင်အိန္ဒိယနိုင်ငံတချို့ကိုတဆင့်ခံဖြတ်တန်းပြီးမြန်မာနိုင်ငံနယ်စပ်ကိုတရားမဝင်ဝင်ရောက်လာပြီးတော့ကရင်ပြည်နယ်မြဝတီမြို့ရွှေကုတ်ကိုနဲ့ KK Park နယ်မြေတွေမှာတရားမဝင်အွန်လိုင်းလောင်းကစားနဲ့လိမ်လည်မှုလုပ်ငန်းတွေကျူးလွန်ခဲ့ကြတဲ့သူတွေကိုဖော်ထုတ်ရေးယူနေတဲ့အကြောင်းကိုပြောပါရစေ။ဇန်နဝါရီလ30ရက်နေ့ကနေဖေဖော်ဝါရီလ15ရက်နေ့အထိပြပတရားဒီနိုင်ငံသား969ဦးကိုဖမ်းဆီးထိန်းသိမ်းထားပြီးတော့62ဦးကိုထိုင်းနိုင်ငံကိုပြန်လည်လွှဲပြောင်းပေးခဲ့ပြီးကျန်တဲ့သူတွေကိုတော့ဆက်လက်လွှဲပြောင်းပေးနိုင်ရင်ညှိနှိုင်းဆောင်ရွက်နေတယ်ဆိုပြီးတော့လည်းဖော်ပြထားပါတယ်ရှင်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတော့လင်းနှစ်အကြာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေနဲ့ကိုရီးယားလူနည်းစုတွေကိုပိတ်မှတ်ထားတဲ့ဘာသာရေးလိုလတ်ခွင့်ချိုးဖောက်မှုတွေအကြောင်းကိုဖေဗရူလာ3ရက်နေ့တုန်းကအမေရိကန်လွှတ်တော်အဆောက်အအုံတစ်ခုမှတင်ပြဆွေးနွေးခဲ့ကြပါတယ် American ဆိုရတဲ့လက်ထက်မှာမြန်မာအရေးကိုနှစ်ဆတိုးပြီးတော့ရှေ့တန်းတင်အားဖြည့်ပြီးတော့လှုပ်ဆောင်သွားဖို့ကို Maryland ပြည်နယ်ဆိုင်ရာအထက်လွှတ်တော် Democrat အမတ် Chris Van Hollen ကဗီဒီယိုကနေတဆင့်ပြောဆိုသွားခဲ့ပါတယ
် Right now I'm working with my colleagues on both sides of the aisle
မြန်မာနိုင်ငံမှာလူသားထုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေရပ်အောင် American ပြည်ထောင်စုအနေနဲ့အင်အားနှစ်ဆတိုးလှုပ်ဆောင်ဖို့ Republican ရော Democrat တွေနဲ့ပါလက်ရှိလက်တွဲလှုပ်ဆောင်နေပါတယ်လှုပ်ဆောင်ရမှာတချို့ရှိပါတယ်ပထမဆုံးအနေနဲ့ကျွလွန်မှုတွေအတွက်တာဝန်ခံမှုရယူရပါမယ်။မြန်မာနိုင်ငံဆိုင်ရာလိုအပ်သောစုံစမ်းစစ်ဆေးမှုရန်တရား WIWM ရဲ့စုံစမ်းစစ်ဆေးနေမှုနိုင်ငံတကာရာဇဝတ်ရုံး ICC မှာလှုပ်ဆောင်နေတဲ့ရာဇဝတ်မှုစုံစမ်းရေးနဲ့နိုင်ငံတကာရာဇဝတ်ခုံရုံး ICJ မှာမြန်မာနိုင်ငံကိုဆွဲဆိုထားတဲ့ဂမ်ဘီယာနိုင်ငံရဲ့အမှုကိုထောက်ပံ့ဖို့လိုပါတယ်။ကျွလွန်မှုတွေကိုမှတ်တမ်းတင်နေတဲ့မျက်မြင်တွေနဲ့ပြည်သူတွေကိုကာကွယ်ပေးနေတဲ့ပြည်ရင်းပြည်ပကရပ်ဖက်အဖွဲ့အစည်းတွေကိုလည်းထောက်ပံ့ဖို့လိုပါတယ်။တမရော်ကိုမျက်ကွယ်မပြုထားဘူးဆိုတာကိုသူတို့သိအောင်ပြပြသားသားအသိပေးရပါမယ်ဒုတိယကတော့မြန်မာနိုင်ငံမှာဆက်ဖြစ်နေတဲ့တိုက်ပွဲတွေအတွက်တန်တပန်ရေးနီလာနဲ့အဖြေရှာပြီးတော့မြန်မာပြည်သူတွေရဲ့ကိုယ်တိုင်ကိုဖန်တီးနိုင်ခွင့်ပေးရပါမယ်တတိယတစ်ခုကတော့မြန်မာစစ်တပ်ကိုနိုင်ငံတကာစင်မြစ်မှာထောက်ခံပေးနေတဲ့တရုတ်ပြည်သူသမ္မတနိုင်ငံနဲ့ညှိနှိုင်းဆွေးနွေးရပါမယ်မြန်မာပြည်သူတန်းနဲ့ချီရဲ့အသက်ထက်ကမ္ဘာလမ်းကုန်သွယ်ရေးလမ်းကြောင်းကိုနှစ်ပေါင်းများစွာဦးစားပေးခဲ့ပြီးတော့နိုင်ငံတကာအတိုင်းအဝိုင်းရဲ့ကြားဝင်မှုတွေကိုတရုတ်နိုင်ငံကပိတ်ပင်ခဲ့ပါတယ်ဒါမျိုးဆက်လက်ခံလို့မရသလိုတရုတ်ကနားချနိုင်တာအမေရိကန်တနိုင်ငံပဲရှိပါတယ်။ဒါတွေလုံနိုင်မှုမြန်မာနိုင်ငံဟာတန်တပန်ရေးမှာအဓိကထားမယ့်နိုင်ငံအဖြစ်အမေရိကန်ကသတ်မှတ်ရပါမယ်။မြန်မာစစ်တပ်ကိုတန်ခတ်ပိတ်ဆို့မှုချမှတ်တာနဲ့တော်လိုင်းရေးအဖွဲ့တွေအတွက်လက်နက်မဟုတ်တဲ့အထောက်ပံ့ပေးတာအပါအဝင်ဘာမာအက်ပါအချက်တွေကိုအမေရိကန်ဆိုရတဲ့အနေနဲ့အပြည့်အဝထောက်ခံလှုံ့ဆော်ရပါမယ်။မြန်မာဒီမိုကရေစီရေးအတွက်အထူးကြီးကြပ်ရေးမှုခန့်ပြီးတော့ကုလသမဂ္ဂအာဆီယံတရုတ်နဲ့အခြားထိပ်တန်းမြန်မာကိုယ်စားလှယ်တွေနဲ့အမေရိကန်ကပူးပေါင်းလှုပ်ဆောင်အောင်ပါပါသူသဖြင့်ဟန်ပြရွေးကောက်ပွဲတွေကျင်းပပြီးတော့အာဏာရှင်အစိုးရတရားဝင်ဖြစ်အောင်လှုပ်တာကိုလက်ခံလို့မရသလိုရွေးကောက်ပွဲအတူအရောင်ကျင်းပဖို့စီစဉ်သူတွေကိုတခတ်ပိတ်ဆို့ရမှာဖြစ်ပါတယ
်အမေရိကန်အစိုးရနဲ့လွှတ်တော်အနေနဲ့မြန်မာပြည်သူတွေပေါ်မှာစစ်တပ်ကလူသားဒုအပေါ်ကျူးလွန်နေတဲ့ရာဇဝတ်မှုမြောက်တဲ့လုပ်ရည်တွေလုပ်နေတယ်ဆိုတာကိုအတိအမှတ်ပြုပေးပြီးတော့တက်မတော်ကကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တာဝန်ယူမှုတာဝန်ခံမှုရှိအောင်လို့တိုက်တွန်းလှုပ်ဆော်ပေးဖို့တောင်းဆိုခဲ့ကြတာပါဒီပွဲကိုကြီးမှုကြီးကျက်တဲ့အဖွဲ့တစ်ခုဖြစ်တဲ့ Maryland ချင်းတိုင်းသားများအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဆိုသုံးပုံကဒီပွဲကျင်းပရတဲ့အကြောင်းရင်းကိုရှင်းပြပါသည
်ကျွန်တော်တို့ဒီနေ့တင်ပြရတာဟာစစ်ကောင်စီကနေလူခွင့်ရေးချုပ်ဖောက်တယ်ပြီးတော့ကျွန်တော်တို့ဖျားချောင်းတယ်ဗုဒ္ဓဘာသာဖျားချောင်းပဲဖြစ်ဖြစ်မွတ်စလင်ပဲခရစ်ယာန်ဖြစ်သူတို့ဖျက်ဆီးတယ်ကောင်းဆောင်တွေလည်းသူတို့တတ်တယ်ထောင်ထဲမှာလဲချတယ်ဒီဟာကနိုင်ငံတကာဥပဒေ crimes against humanity ပြီးတော့ war crimes ကိုချုပ်ဖောက်တယ်ဆိုတော့ကျွန်တော်တို့တင်ပြတယ
်ဂျာခလာအမျိုးသားညီညွတ်ရေးအစိုးရ NUG ယာယီတမရဒူဝါလာရှိလာကအဖွဲ့မိန်ကိုပြောခဲ့ပြီးတော့ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကလည်းမိန်ကွန်းပြောခဲ့ပါတယ်မြန်မာနိုင်ငံမှာ2021စစ်တပ်ကအာဏာသိမ်းမှုကိုမေ့ထားလို့မရတယ်လို့ရိုဟင်ဂျာတွေအပေါ်မှာလူမျိုးတုံးတပ်ဖြတ်မှုတွေနဲ့ကချင်ချင်းစတဲ့ခရီးရန်ဘာသာရေးလူနည်းစုတွေအပေါ်မှာတက်မတော်ရဲ့ကျူးလွန်မှုတွေအတွက်တာဝန်ခံမှုရှိအောင်လှုပ်ဆောင်ရမှာဖြစ်တယ်ဆိုပြီး Maryland ပြည်နယ်ဆိုင်ရာအထက်လွှတ်တော် Democrat အမတ် Chris Van Hollen ကဗီဒီယိုအနေနဲ့ဆင့်ပေးပို့ပြီးတော့ပြောဆိုခဲ့ပြီးတော့ American အစိုးရနဲ့လွှတ်တော်အနေနဲ့မြန်မာနိုင်ငံအတွက်လှုပ်ဆောင်ရမယ့်အချက်တွေကိုလည်းတောင်းဆိုခဲ့တာပါIndiana ပြည်နယ်အထက်လွှတ်တော် Republican အမတ် Todd Young နဲ့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ Amnesty International USA ရဲ့အာရှရေးရာညွှန်ကြားရေးမှူး Carolyn Nash ကလည်းမိန့်ခွန်းပြောခဲ့ပါသည်။ဒါ့အပြင်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission USCIRF က Stephen Schneck ကလည်းအခုလိုပြောသွားခဲ့တာပါ။
I think that we should be looking forward to the release of the annual report from the United States Commission on Religious
ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission ရဲ့နှစ်စဉ်စီရင်ကစားထုတ်ဝေမှာကိုစောင့်မျှော်ဖို့လိုပါတယ်။လွတ်တော်အနေနဲ့အလေးပေးအာရုံစိုက်တဲ့အချက်တွေအဲ့ဒီထဲပါလာမှာပါ။ကမ္ဘာပေါ်ကနေရာတွေမှာလွန်ခဲ့တဲ့10နှစ်တုန်းကမထင်ထားခဲ့တဲ့ဆိုးရတဲ့ဘာသာရေးလွတ်လပ်ခွင့်ကိုထိခိုက်စေတဲ့အခြေအနေမျိုးတွေအများကြီးရှိလာပါတယ်။ American လွတ်တော်အနေနဲ့ဒီတက်ပို့လုပ်ဖို့အချိန်တန်ပါပြီ။လုပ်မယ်လို့လည်းကျွန်တော်တို့မျှော်လင့်ပါတယ်။
မြန်မာနိုင်ငံချင်းပြည်နယ်ထန်တလန်မြို့မှာမြန်မာစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်သေဆုံးသွားတဲ့တင်းဥစရာတယောက်ရဲ့မိကိုတော်ဆက်သူ Reverend Dr. Stanley Khun ကလည်းသူ့ရဲ့ကိုတွေ့အဖြစ်ရဲ့ကိုထွက်ဆိုတင်ပြသွားခဲ့ပါတယ်။သူဟာ American ပြည်အောင်စု Wisconsin ပြည်နယ် Emmanuel Chin Baptist Church ဖခင်ကျောင်းကအကြီးအကဲတင်းဥစရာလေးဖြစ်ပါတယ်။ ဒီပွဲမှာ Burma Refugee Commission ရဲ့ကြီးကြပ်ရေးမှူးလည်းဖြစ် American Baptist Churches USA ရဲ့လက်ထောက်အထွေထွေအတွင်းမှုချုပ်ဟောင်းလည်းဖြစ်တဲ့ Maryland ချင်းတိုင်းရင်းသားများအဖွဲ့ရဲ့မူဝါဒရေးရအကြံပေး Virginia Ferris တို့ကကြီးမှုပြီးတော့ဆွေးနွေးပေးကြတာဖြစ်ပါတယ်အိန္ဒိယနိုင်ငံရဲ့ Chin Baptist Church ကအကြီးအကဲဥက္ကဋ္ဌ Reverend Dr. Stephen Hierkio နဲ့ Kansas ပြည်နယ်ကတင်းဥက္ကဋ္ဌ Father David Michael D. Benha လို့ခေါ်တဲ့မောင်မောင်ထွန်းကပါဝင်ပြီးတော့ဆွေးနွေးခဲ့ကြတယ်လို့ New York ပြည်နယ်ဗုဒ္ဓဘာသာဘုန်းတော်ကြီးဆရာတော်ဦးအိတ်တရရကလည်းအရင်ဆုံးအမျှဝေခဲ့ပြီးတော့လူခွေချိုးဖောက်မှုတွေအကြောင်းကိုလည်းတင်ပြပြောဆိုသွားခဲ့ပါသည်
။အမေရိကန်သမ္မတကြီးနဲ့တကွအမေရိကန်နိုင်ငံသူနိုင်ငံသားများအမေရိကန်မှာရောက်ရှိနေကြတဲ့အလုံးသောပုဂ္ဂိုလ်များကမြမပြည့်ရဲ့အရေးကိုပေါ့နော်ဒုက္ခတွေကိုလူသားချင်းစာနာပြီးတော့ဒီဆိုင်ရှင်တွေမပိတ်ပါနဲ့ထွက်ပြေးလာတဲ့ refugee တွေကိုလည်းစာနာပြီးတော့ကယ်တင်ကြပါကျမ်းမာရေးလည်းဆောင်ရွက်ပေးပါเนาะအာဏာရှင်စနစ်အဓမ္မဝါဒတွေပြုတ်ကြရေးအတွက်လည်းဝိုင်းဝန်းပြီးတော့ဆောင်ရွက်ကြပါပေါ့နော်ခုဒါတွေကတော့အလုံးတည်ပြီးသားပါပဲဖုံးဖုံးကစကိုင်းတိုင်းမှာမွေးပါတယ်အဖေဘုန်းတို့ရွာတွေလည်းမိရှုခါပါတယ်ခုတလောလေးမဲမကြခင်ကဘုံနေချခံမိရှုခါရတယ်။နောက်ဖေဘုန်းမိုးကုတ်မှာကြောင်းထိုင်ပါတယ်။ဖေဘုန်းကြောင်းနဲ့ပေတထောင်လောက်နေတဲ့ဘုန်းကြီးကြောင်းနေတန်ဃာတော်တွေဆုံးရှုံးပါတယ်။မိရှုခါပါတယ်။ကြောင်းနေပျက်စီးကမှာတရက်ွက်ထက်မှာတင်ကို3-4ကြောင်းလောက်ပေါ့နော်။ဒီကြိမ်2ကြိမ်3ကြိမ်ပေါ့နော်။ပြည်သူလူထုတွေလည်းဒါခံကြရပါတယ်ပေါ့နော်။အဲ့ဒါတွေကိုဝိုင်းဝန်းပြီးတော့စာနာပြီးတော့အမေရိကန်အစိုးရနဲ့တကွအားလုံးပေါ့နော်ဒီသူတော်ကောင်းတွေဟာဒီဒုက္ခတွေကလွတ်မြောက်အောင်ကူညီဆောင်ရွက်ပေးကြပ
ါ International Campaign for Rohingya အဖွဲ့ကလူခွင့်ဆရာညွှန်ကြားရေးမှူး Lucky Karim နဲ့ Maryland Kitchen Baptist Churches USA ရဲ့အထွေထွေအတွင်းမှုချုပ် Reverend Ali တို့ကလည်းပါဝင်ပြီးတော့ဆွေးနွေးခဲ့ကြပါသည်လူနေစုခရစ်နေပေါ်မှာဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုခေါင်းစဉ်နဲ့ဒီပွဲမှာတင်ပြရဲဆိုပေမဲ့လေဘာသာပေါင်းစုံနဲ့ဘာသာမဲ့တွေပေါ်မှာချိုးဖောက်မှုတွေကိုလည်းကာကွယ်တားဆီးနိုင်ဖို့ထောက်ပြလိုတဲ့အကြောင်း USCIRF Yusuf Ogata Stephen Schneck ကခုလိုပြောသွားပါတယ
် Absolutely this has to be for every person regardless of belief even for those who have no belief
ဟုတ်ပါတယ်ဘယ်ဘာသာကိုတတ်ဝင်ယုံကြည်သူမဆိုဒါအပြင်ဘာသာမဲ့တွေအတွက်တောင်မှဘာသာရေးလွတ်လပ်ခွင့်ကလိုအပ်ပါတယ်ဘာသာရေးလွတ်လပ်ခွင့်ဆိုတာကတကယ်တော့စိတ်လွတ်လပ်ခွင့်ပါလူသားတိုင်းရဲ့ရင်ထဲမှာခံယူထားတာပါဒါကိုကာကွယ်ရပါမယ်ကမ္ဘာနေရာနှံ့ပြားမှာဆုပ်ယုပ်လာတာကိုတွေ့ရတာအင်မတန်အမှားကိုစိုးရိမ်မိပါတယ
်ဒီပွဲကို Maryland ချင်းတိုင်းရင်းသားများအဖွဲ့ American Baptist Churches USA Burma Advocacy Group အဖွဲ့ International Campaign for the Rohingya အဖွဲ့ Jubilee Campaign အဖွဲ့ Campaign for a New Myanmar အဖွဲ့နဲ့ Bold People SOS အဖွဲ့တို့ကပူပေါင်းပြီးတော့ဦးစီးကျင်းပခဲ့ကြတာပါ Zoom online ကနေတဆင့်ရောလူကိုယ်တိုင်မှာတက်ရောက်ကြတဲ့ဒီပွဲကို American ပြည်အောင်စုမြို့တော် Washington DC က American လွှတ်တော်အဆောက်အအုံတစ်ခုဖြစ်တဲ့ Dixon အဆောက်အအုံမှာ February 3ရက်နေ့ဒေသစံတော်ချိန်နေ့လည်း7နိုင်မှကျင်းပခဲ့ရလေးဖြစ်ပါတယ်ရှင
်ဒါတော့နှစ်ပတ်တစ်ခါတင်ဆက်ပေးနေတဲ့ Washington အတိုင်းဝိုင်းကမြမအရေးအစီအစဉ်ဖြစ်ပါတယ်ဒီမြန်မာစစ်တပ်ရဲ့ယာစဝတ်မှုကျူးလွန်မှုတွေနောက်လူခွေချိုးဖောက်မှုတွေနဲ့ခရီးလူနည်းစုတွေအပေါ်ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်နေတာတွေကိုအရေးယူဆောင်ရွက်ပေးဖို့အတွက်တပ်တွေအထောက်ထားအချက်လက်တွေနဲ့တကွာတင်ပြတဲ့ဆွေးနွေးပွဲတစ်ရက်ကိုဒီဖေဖော်ဝါရီလ3ရက်နေ့ကအမေရိကန်ပြည်ထောင်စု Washington DC မြို့တော်မှာရှိတဲ့ American လွှတ်တော်အဆောက်အအုံတစ်ခုမှကျင်းပခဲ့တာဖြစ်ပါတယ်ဒီမြန်မာအရေးဆွေးနွေးပွဲမှာတင်ပြဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့တော့မဲ့ဤသက်စင်ကကိုယ်တိုင်သွားရောက်ပြီးတော့မှတင်ဆက်ခဲ့တာလည်းဖြစ်ပါတယ်ဒီထုတ်လွှင့်ပေးတဲ့ကျမတို့ရဲ့အစီအစဉ်နဲ့အတူ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေကို VOA website လိပ်စာ burmese.voanews.com အပြင် VOA ရဲ့ဒီ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းထုတ်လွှင့်ပေးနေပါတယ်ကျမတို့ဒီအခုထုတ်လွှင့်ပေးတဲ့ဒီနှစ်ပတ်တစ်ခါထုတ်လွှင့်ပေးနေတဲ့ Washington အတိုင်းဝိုင်းကမြန်မာအရေးအစီအစဉ်ကိုတော့ဒီနှစ်ပတ်တစ်ခါစနေမနက်ညပိုင်းနဲ့ဒီတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေမှာထုတ်လွှင့်ပေးနေတာလည်းဖြစ်ပါတယ်VOA ရဲ့အစီအစဉ်တွေကိုအခုပထမပိုင်းထုတ်လွှင့်ပေးတဲ့နိုင်ဝက်ကိုတော့ Radio Line 2 Meter 25 32နဲ့40တို့ကနေဖမ်းယူနားဆင်လို့ရပါတယ်။အစီအစဉ်တစ်ခုလုံးကိုတော့ Jodu Slang ကနေဖမ်းယူနားဆင်လို့ရပါတယ်ရှင
် VOA American တန်ရဲ့ရုပ်တံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြောင်းစု Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်VOA မနက်ခင်းမနက်6:00ကနေ6:00ခွဲအစီအစဉ်ကို Line 2 Meter 25 32နဲ့40 VOA ညာချမ်းည9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလံမီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနှာဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်ဖေဖော်ဝါရီ16ရက်တနင်္ဂနွေနေ့မနက်ခင်း View Radio အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ဒီထဲကမှဒီမိုကရေစီလူ့ခွင့်ရနဲ့ခေပြိုင်ကဘာကိုအရင်ဆုံးကြည့်အောင်ပါနိုင်ငံတွေဟာကိုယ်သမိုင်းဆောင်အရာနိုင်ငံသားဖြစ်မှုကိုဆုံးဖြတ်ကြရပါတယ်အဲ့လိုဆုံးဖြတ်တဲ့အခါမှာသက်ဆိုင်ရာနိုင်ငံရဲ့သမိုင်းအဆင့်နဲ့အချိန်ကာလပေါ်မှာလည်းမူတည်ပါတယ်မွေးရနိုင်ငံမှာနိုင်ငံသားဖြစ်မှုနဲ့တခြားနိုင်ငံသားဖြစ်မှုအခွင့်အရေးပါကွာပါလေနယူးယောက်မြို့ကလူခွေရေးရှင်းနေပက်ထရစ်ဝမ်နဲ့ဥတမောင်တန်းကမေးမြန်းတင်ပြထားပါတယ်ရှင
်တရားမဝင်နေထိုင်နေကြတဲ့မိဘတွေကနေအမေရိကန်မှာမွေးလို့အမေရိကန်နိုင်ငံသားဖြစ်နိုင်တဲ့အခွင့်အရေးပယ်ချက်တဲ့တပ္ပရအမိန့်ကိုတတိယမြောက်ဖက်ဒရယ်တရားသူကြီးက2025ခုနှစ်ဖေဖော်ဝါရီ10ရက်နေ့မှာချမှတ်လိုက်ပါလေအလားတူဆုံးဖြတ်ချက်ညက်ကိုဝါရှင်တန်ပြည်နယ်ဆီယက်တယ်တရားရုံးနဲ့မေရီလန်းပြည်နယ်တရားရုံးတွေကလည်းအရင်ဘက်ကဆုံးဖြတ်ခဲ့ကြတာပါနိုင်ငံသားဖြစ်မှုအခွင့်အရေးဆိုတာပါပါလေမွေးရမြင်နိုင်ငံသားဖြစ်မှုနဲ့မျိုးရိုးစင်ဆက်နိုင်ငံသားဖြစ်မှုအခွင့်အရေးညက်ကိုကဘာမှာဘလို့များကျင့်သုံးနေကြပါလဲဒီအကြောင်းဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့အမေရိကန်နိုင်ငံလူဝင်မှုကြီးကြပ်ရေးရှင်နေဆရာပက်ထရစ်ဝိုင်းဖြစ်ပါတယ်မင်္ဂလာပါဆရာကြီ
းမင်္ဂလာပါခင်ဗျာမင်္ဂလာပါ
โอเคဆရာကြီးပထမအဦးဆုံးတော့ဒီမွေးရမြင်နိုင်ငံသားဖြစ်မှုဆိုတာဘာလဲဒီခွင့်ရေးကအမေရိကန်မှာဘယ်လိုများဖြစ်ပေါ်လာတယ်လဲအကျဉ်းလောက်ဆရာရှင်းပြပေးပါခင်ဗျာ
ရပါတယ်ခင်ဗျာဒီမွေးရနိုင်ငံသားဖြစ်မှုကသူ့ရဲ့အတိတ်ဘယ်ကတော့အမေရိကန်မှာအမျိုးပေါ်မှာမွေးတဲ့ကလေးမန်သမ ्या ခုနကနှောင်းကအမေရိကန်နိုင်ငံသားဖြစ်ရမယ်ဆိုတဲ့ဘောပါခင်ဗျာဒီခုနကနှောင်းကအဲ့ဒီဥစ္စာကတထောင်နဲ့80ကျော်90ကျော်လောက်မှာကျွန်တော်တို့ဟိုကတက္ကနောင်းကဒီတမိုင်းတဲမှာဟိုတွင်သွားတဲ့အဲဒီကျွန်တော်တို့အမေရိကန်နိုင်ငံရဲ့အမြင့်ဆုံးတရားရုံးကနေဆုံးဖြတ်ချလိုက်တဲ့အမှုရှိပါတယ်အဲ့ဒီအမှုကနေပြီးတော့အခြေခံပြီးတော့အဲ့ဒီအမှုကတော့ကျွန်တော်တို့ခေါ်တာတော့ Walking Arc လို့ခေါ်ပါတယ်ဒီအဲ့ဒီမတန်ခင်တော့ကျွန်တော်တို့ဒီကျွန်တော်တို့အမေရိကန်နိုင်ငံဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်14ခုနကနောင်ကအပိုက်တက်မှာအဲ့ဒီဥစ္စာကဘယ်လိုပြောထားရလဲဆိုတော့အမေရိကန်နိုင်ငံမှာရှိတဲ့ခုနကနောင်ကမိဘကနေပြီးတော့မွေးလာအမေရိကန်နိုင်ငံနိုင်ငံသားကိုခိုင်းထားတဲ့အမေရိကန်နိုင်ငံမှာမွေးတဲ့မိဘကနေပြီးတော့မွေးလာတဲ့ကလေးတွေမှန်သမျှကခုနကနောင်ကနိုင်ငံသားဖြစ်ရမယ်ဆိုပြီးတော့ပြောထားပါတယ်အဲဒါပေမဲ့တစ်ခုပဲရှိတာကအဲ့ဒီမှာရေးထားတဲ့စာမှာခုနကနောင်က subject to jurisdiction လို့ခေါ်တဲ့ဒီဆိုင်ရာမြေရဲ့ဥစ္စာကိုဟိုကနကနောင်ကအကန့်တတ်ထားပြီးတော့လော့မယ်ဆိုတာစာတစ်ခုရှိပါတယ်ခင်ဗျာ။ဆိုတော့အဲ့ဒီဥစ္စာကိုအခြေခံပြီးတော့တရားစွဲတာမှာခုနကကျွန်တော်အခုပြောတဲ့ဒီ Walking Act ဆိုတဲ့အမှုမှာဒီခုနကနောင်ကကျွန်တော်တို့ Supreme Court ကနေတော့အမြင့်ဆုံးတရားရုံးကနေမဆုံးချတာကဒီအမေရိကန်နိုင်ငံမှာရှိတဲ့အမေရိကန်နိုင်ငံမှာမွေးတဲ့အမေရိကန်နိုင်ငံကကိုခံယူထားတဲ့မိဘကနေပြီးတော့မွေးလာတဲ့ကလေးမန်သမီးကအမေရိကန်နိုင်ငံသားဖြစ်ရမယ်ဆိုတော့ပြောထားပါတယ်ခင်ဗျာ။အဲ့ဒီနောက်ပိုင်းနေပြီးတ
ော့ဟုတ်တယ်ဒါမိမဲ့တချို့နိုင်ငံတွေကြတော့ကျွန်တော်တို့ဒီမျိုးဆက်အရာနိုင်ငံသားဖြစ်မှုကိုလက်ခံကျင့်သုံးကြတာကိုတွေ့ရပါတယ်။အဲ့ဒီနိုင်ငံသားဖြစ်မှုနဲ့မွေးရမြင်နိုင်ငံသားဖြစ်မှုကဘာများကွာပါသလဲခင်ဗျာ
။ကတက္ကနောင်းကနိုင်ငံသားခံမှုကိုကျွန်တော်တို့လက်တင်လိုခေါ်တာကတော့ you solely လို့ခေါ်ပါတယ်။အဲ you sanguine မှာကတက္ကနောင်းကဒီဒီနိုင်ငံမှာရှိတဲ့နိုင်ငံသားတွေရဲ့ကနကနောင်းကနေပြီးတော့မွေးလာတဲ့ကလေးတွေမှန်သမျှကိုနိုင်ငံသားလို့ခံယူထားတာပါခင်ဗျာနောက်တစ်ခုကဒီ usually လို့ခေါ် usually လို့ခေါ်တဲ့ဒီကနကနောင်းကဒီမြေပေါ်မှာမွေးတဲ့လူမှန်သမျှမွေးပေါ်လူမှန်သမျှကိုကနကနောင်းကဒီနိုင်ငံသားခံဖြစ်ပါတယ်အမေရိကန်နိုင်ငံကတော့ကျွန်တော်တို့အဲ့ဒီ usually ကို you sanguine ကိုနှစ်ခုလုံးသုံးကျင်းလုံးထားပါတယ်အဲ့အဲ့တော့ကနကနောင်းကဒါပေမဲ့ဟိုဘလို့ပြဿနာဖြစ်လဲဆိုတော့အခု ကျွန်တော်တို့2020နောက်ပိုင်းမှာဒီမတရားဝင်လာတဲ့လူတွေများလာတဲ့အခါကျတော့ conservative တွေအခြေဥစင်လာစင်လာရှိလူရနေပြီးတော့ဒီဥစ္စာကပိတ်များလာပြီဖြစ်တော့ဘူးအရမ်းများလာဆိုပြီးတော့ကာကွယ်တဲ့အနေနဲ့အာခုနကတော့ဒီလိုမျိုးကိုကန့်သက်တယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျဟု
တ်တယ်ဟုတ်တယ်ကျွန်တော်တို့ဒီလူခွင့်ရေးလှုပ်ရှားကြတဲ့သူတွေကတော့ပေါ့နော်နိုင်ငံဆိုတာတဲ့လူဆိုတာကိုပို့ပြီးစောင်းပေးတတ်ကြပါတယ်လူဟာကဘာဆိုတဲ့ဂျူဘော်ကတက်ရှိဖြစ်တာကြောင့်ကဘာကြီးရဲ့ဘယ်နေရာမှာမဆိုလူကနေထိုင်ခွင့်ရှိတယ်လို့လည်းလူခွင့်ရေးသမားတွေယုံကြည်ကြတာကိုတွေ့ရပါတယ်ဆိုတော့မွေးရမြင်နိုင်ငံသားဖြစ်မှုကလူခွင့်ရေးတန်ဖိုးတွေနဲ့ပို့ပြီးနှိစက်တယ်လို့ပြောလို့ရမှာ
ဟိုလူဟာလူတလူခွင့်ရေးတစ်ခုဖြစ်တယ်ခုနကတော့နိုင်ငံတဲ့ဝင်လို့ရတယ်ဆိုတော့ဒါကကျွန်တော်တို့အင်္ဂလိပ်ခေါ်တော့ popularism လို့ခေါ်ပါတယ်ဒီကနကနကတကဘာလုံးမှာရှိတယ်လို့အားလုံးအတူတူပဲဆိုတာအဲ့ဒါကတော့နိုင်ငံရင်းနဲ့ဆိုင်သွားတော့ကျွန်တော်တိတ်အများကြီးမဝင်ချင်ဘူးဒါပေမဲ့ကျွန်တော်ရဲ့အမြင်ကတော့ဒီနိုင်ငံတနိုင်ငံမှာ border ဆိုရှိတဲ့နဲ့အိမ်နဲ့အတူတူပါပဲအိမ်မှာကျွန်တော်တို့တကားပိတ်ထားရတယ်တကားမပိတ်ဘဲနဲ့တကားဖွင့်ထားမယ်ဆိုရင်လူတွေကုန်ဝင်လို့ရတယ်ချန်စီကတ်ထားရတယ်ချန်စီမကတ်လို့ရှိရင်ချိမဲ့လူလာမယ်ဆိုတော့အဲ့လိုမျိုးသဘောနဲ့ကျွန်တော်နိုင်ကျင်ပါတယ်ခင
်ဗျဟုတ်ကဲ့ဒီမွေးရမြင့်နိုင်ငံသားဖြစ်မှုကိုကျင့်သုံးတဲ့အတိုင်းပြည်ကလည်းကမ္ဘာပေါ်မှာနိုင်ငံ30လောက်ပဲရှိတယ်လို့သိရပါတယ်။ကျန်တဲ့နိုင်ငံအများစုကတော့မျိုးဆက်ရနိုင်ငံသားဖြစ်မှုဒါမှမဟုတ်အဲ့ဒီနှစ်မျိုးဆက်တဲ့မူဝါဒကိုကျင့်သုံးကြတာလို့ဆိုပါတယ်။နိုင်ငံတွေကကိုယ်တိုင်အကြောင်းထူးခြားချက်ရပေါ့နော်ဆရာခုနပြောသလိုပဲနိုင်ငံသားဖြစ်မှုကိုဆုံးဖြတ်ကြပါတယ်။အဲ့လိုဆုံးဖြတ်ကြရမှာသက်ဆိုင်ရာနိုင်ငံရဲ့တမိုင်းအဆင့်နဲ့အချိန်ကာလအပေါ်မှာလည်းမူတည်တယ်လို့ဆိုပါတယ်ဆရာ။ဒီနေ့ဒီအချိန်မှာပေါ့နော်ကျွန်တော်တို့ဒီအမေရိကန်ပြည်သူအများစုကလည်းထရန့်ကိုမဲပေးခဲ့ကြတာဆိုတော့သူ့ရဲ့လူဝင်မှုဘူဝါဒတွေပတ်ကိုပို့ပြီးငြိမ်းလာတယ်လို့လည်းပြောနိုင်တယ်ထင်ပါတယ်။ဒီလိုအချိန်မျိုးမှာမျိုးဆက်ရနိုင်ငံသားဖြစ်မှုပတ်ကိုပို့ပြီးမရွေ့တဲ့မိဘူးလား။ထရန့်ကပြောသလိုပေါ့နော်။ဒီတစ်ဆက်တဲ့ဒီရွေ့အားထုတ်မှုမှာရောစိန်ခေါ်ချက်တွေဘာတွေနဲ့ညင်ဆော်ရမယ်လို့ဆရာထင်ပါတယ်လေ။အ
ဲ့ဒီစိန်ခေါ်မှုတွေကနိုင်ငံရေးနဲ့အများကြီးဆိုင်သွားပါတယ်ခင်ဗျာ။ကျွန်တော်ရဲ့ပုဂ္ဂိုလ်ရ personal opinion ကတော့ခုနကျွန်တော်ပြောသလိုပဲနိုင်ငံတနိုင်ငံမှာဒီခုနကတော့ဒီ네ဇက်ဆိုတာရှိတယ် border ရှိတယ်ကိုယ့်ရဲ့အိမ်လိုပဲကိုကနှိုင်းမယ်ဒီ네ဇက်ကို네ဇက်ကိုမထိမ့်သိမ့်နိုင်လို့ကတော့ရှိသမျှလူတွေကိုလက်ခံမယ်ဆိုလို့ရှိရင်အနည်းနဲ့အမြန်ဆိုသလိုပဲပြဿနာကတော့ထွက်လာမှာပဲခင်ဗျအဲ့ဒီပြဿနာကြောင့်ပဲကျွန်တော်တို့ပြည်တွင်းမှာရှိတဲ့အခုကျွန်တော်တို့ဒီအမေရိကန်နိုင်ငံမှာဆိုရင်ပြည်ထဲမှာကျွန်တော်တို့ရှိနေတဲ့လူတွေကအဲ့လိုမျိုးတိမ်ကြုံလှုပ်လိုက်တဲ့အခါကျတော့တကယ်ဒီမှာကောင်းနေမနေတဲ့တော်တော်လေးကိုဒုက္ခရောက်သွားပါတယ်ခင်ဗျာအဲခုနဆရာပြောသလိုမျိုးခုနကတော့ငါနိုင်ငံတဲကိုဝင်လာပြီးတော့ဒီခုနကတော့နိုင်ငံသားခံယူတာတွေကတော့ကျွန်တော်ပြောသလိုအဒီခုနယူဆော်လီနဲ့ယူဆင်းကွင်းနဲ့မှာဒီခုနကတော့သွေးနေရနေပြီးတော့ခုနကတော့အဖေအမေခုနကတော့ဆွေမျိုးစားတဲ့ရနေပြီးတော့ဒီနိုင်ငံသားဖြစ်တဲ့ဥစ္စာကနိုင်ငံသားဖြစ်နိုင်လာသလိုဒီအနေဒီကိုယ်နိုင်ငံမှာကိုမွေးတဲ့လူကဖြစ်နိုင်ပါတယ်ဒါပေမဲ့အဲကန့်သတ်မှုဆိုတာကတော့ရှိတင်တယ်လို့ခုနကတော့ငါတချို့လူတွေကအဲ့လိုမြင်ပါတယ်တကယ်လို့ကန့်သတ်မှုမရှိလို့ရှိရင်ဒီနိုင်ငံကြီးကိုအဲသူတို့ရဲ့ဘယ်လိုပြောမလဲ culture တွေ tradition တွေသူတို့အနေနဲ့မထင်သိနိုင်ဘူးလို့သူတို့ယုံကြည်ကြတယ်အဲ့ဒါတွေကြောင့်လဲကျွန်တော်တို့ခုနကတော့ငါဥပဒေမှန်းပြောတဲ့ဒီတချို့နိုင်ငံ30မှာသူတို့ကျင့်တော့အဲ့လိုဖြစ်ပါလိမ့်မယ်ခင်ဗျာအဲ့တော့ပြော
ဆိုဟုတ်ဆရာဒီလိုမူဝါဒပြောင်းတဲ့အခါမှာဥပဒေကြောင်းအရာပေါ့နော်ကြည့်လို့ရှိရင်ဖွဲ့စည်းပုံချာဆရာသဘောအရာဥပဒေကြောင်းအရာနော်ဒီနိုင်ငံမှာဥပဒေကိုဆုံးဖြတ်ပုံအရာကြည့်လို့ရှိရင်လက်ရှိအစိုးရကဘာတွေနဲ့ဆက်ပြီးညင်ဆန်ရနိုင်မယ်လို့ဆရာထင်ပါလိမ့်မယ
်အခုတမတာထရန့်ပြထန်းလိုက်တဲ့ခုနကကြိုထုတ်လိုက်ထွက်လိုက်တဲ့ထုတ်လိုက်တဲ့ဒီအမိန်ကတော့အဓိကကကျွန်တော်တို့ချို့လူတွေမြင်တာတော့ protectionist လို့မြင်ပါတယ်အဲတူရတာလို့မမြင်ဘူးတူရတော့ဒီဥစ္စာကဒီနိုင်ငံရဲ့ခုနကတော့ identity ကိုကာကွယ်နေတော့မြင်တယ်ဘလို့ဖြစ်ဖြစ်ပေါ့လေအခုသူလိုမျိုးပြလိုက်တဲ့အတွက်ကြောင့်မလို့တူရလဲသူအာဏာနဲ့သူပြတယ်ဒါပေမဲ့ခက်တာကကျွန်တော်တို့ဒီကျွန်တော်တို့ဒီမတီအမေရိကန်နိုင်ငံကောင်းတာ check and balance ဆိုတာရှိတယ်။တပ္ပရာကဘလောက်ကြီးပဲဘာပဲလုပ်ချင်လို့ချင်းဘေးက ဟိုခဏခဏတော့ငါသူလောက်တာမတရားဘူးဥပဒေနဲ့မညီဘူးအထူးသဖြင့် principle ခြေခံဥပဒေမညီဘူးဆိုလို့ချင်းတရားစွဲလို့ရပါတယ်။အဲ့တရားစွဲတဲ့အတိုင်းပဲခဏခဏတော့ငါသွားကြပါပါ။အဲကျွန်တော်ရဲ့အမြင်ကတော့အခုလောလောဆယ်မှာဒီအမှုသူ trunk ကနေပြီးတော့ပြဋ္ဌာန်းထားတဲ့ဒီခဏခဏတော့မွေးမြေခဏခဏတော့ငါဒီနိုင်ငံသားဖြစ်မှုကိစ္စကကျွန်တော်တို့ Supreme Court တရောက်ဖို့လမ်းများပါတယ်။ Supreme Court ကပဲကျွန်တော်တို့
တရားလွတ်တော်ချုပ်ထိရောက်သွားနိုင်တော့
တရားလွတ်တော်ချုပ်ရောက်မှာကိုအသေးချာပြမှန်မှန်ပါပဲခင်ဗျ။ဒါကျွန်တော်ကပြောတဲ့တရားလွတ်တော်ချုပ်ကပဲသူတို့အဲခုနကတော့အစင်ချုပ်ဆက်စုပ်ချပါလိုက်မယ်ပြီးခဲ့တဲ့အနှစ်တရားနီးပါခုနကတော့150ပတ်ဝန်းကျင်လောက်ထုတ်ခဲ့တဲ့ဒီဖြစ်ခဲ့တဲ့ဖြစ်ပြက်ပို့ဖြစ်ပြက်သွားပြီးတော့အဲပြန်လှန်ပြီးတော့သူတို့ကြည့်ရှုပြီးတော့စစ်ဆေးရမယ်ပုံစံဖြစ်မှာလေပါတယ
်ဒါကျေးဇူးပါပဲဆရာ
ကျေးဇူးတင်ပါတယ်ခင်ဗျာရောက်ပါတယ်ဟု
တ်ကဲ့အခုဆွေးနွေးသွားရတဲ့သူကတော့အမေရိကန်နိုင်ငံကလူဝင်မှုကြီးကြပ်ရေးရှင်နေ Patrick Boyne ဖြစ်ပါတယ်။ကျွန်တော်တပောင်းသားမှာ
။ဦးတမောင်သားပုံမှန်တက်ဆက်ပေးနေတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အာရှနိုင်ငံရေးကိုလည်းတင်ဆက်ပေးပါဦးမယ်။အိန္ဒိယဝန်ကြီးချုပ်မိုဒီဟာပြင်သစ်တဲ့အမေရိကန်ပြည်ထောင်စုကိုသွားရောက်ခဲ့ပြီးတော့ကုန်သွယ်ရေးနဲ့ကာကွယ်ရေးဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့သွင်းကုန်ခွန်တိုးကောက်တဲ့မူဝါဒကြောင့်ထိုင်းနိုင်ငံအပေါ်မှာတက်ရောက်မှုတွေကိုလေ့လာဖို့အတွက်ထိုင်းဝန်ကြီးချုပ်ကညွှန်ကြားလိုက်ပါတယ်။နောက်ဒီအမေရိကန်သမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့ရဲ့ထိုင်ဝမ်ပေါ်သဘောထားကိုတရုတ်ကတုံ့ပြန်ကန့်ကွက်လိုက်ပါတယ်။ဒီလိုအာရှနိုင်ငံရဲ့သတင်းတွေကိုကိုစောမိုးကျော်ကစူးစီးတင်ပြထားပါတယ်ရှင်။
ဒီပညာနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုအဓိကထားလှုပ်ဆောင်နေတဲ့အိန္ဒိယနိုင်ငံရဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီဟာဖေဗူအိုင်လ10ရက်နေ့ကနေစနေနေ့အထိပြင်သစ်နိုင်ငံကို3ရက်ကြာတွားရောက်ခဲ့သလိုစနေရက်နေ့ကနေ13ရက်နေ့အထိအမေရိကန်ပြည်ထောင်စုကိုခီးဆက်ခဲ့ပြီးသမ္မတဒေါ်နယ်ထရမ့်နဲ့13ရက်နေ့ကြာသာပတေးနေ့မှာတွေ့ဆုံခဲ့ပါတယ
် There is truly a special bond between the United States and India and the world's oldest democracy and the world's largest democracy
ကမ္ဘာလူ့ရေးအများဆုံးနဲ့ရှေးအကျဆုံးဒီမိုကရေစီနိုင်ငံကြီးဖြစ်တဲ့အိန္ဒိယနဲ့ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံကြီးဖြစ်တဲ့အမေရိကန်ပြည်ထောင်စုကြားစစ်မှန်ပြေဝတဲ့ဆက်နွယ်မှုတွေရှိပါတယ်။စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအပါအဝင်နှစ်နိုင်ငံကြားဆက်နွယ်မှုတွေကိုပိုမိုခိုင်မာစေမဲ့လုပ်ငန်းစဉ်တွေကိုဒီကနေ့ဝန်ကြီးချုပ်မိုဒီနဲ့ကျွန်တော်တို့ထုတ်ပြန်ကြေညာသွားဖို့ရှိပါတယ်
။ဂျာတာပရင်းနေ့ကနှစ်ဦးတွေ့ဆုံအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ကပြောဆိုခဲ့တာပါ။အမေရိကန်နဲ့အိန္ဒိယကုန်သွယ်ရေးမှာအမေရိကန်ဘက်ကလုံငွေဒေါ်လာဘီလီယံ100လောက်ရှိနေကြောင်းနဲ့အိန္ဒိယဘက်ကအခွန်စည်းကြမှုတွေဟာ30ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်အထိမြင့်မားတယ်လို့လည်းသမ္မတထရန့်ကပြောဆိုခဲ့ပြီးဒါတွေကိုညှိနှိုင်းသွားမယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်ကနေရေနံသဘာဝတံငွေနဲ့အစစ်မြင့် F-35 ဂျက်တိုက်လေယာဉ်တွေကိုအိန္ဒိယကဝယ်ယူသွားဖို့ကိစ္စကိုလည်းဆွေးနွေးခဲ့ပါတယ်။ဝန်ကြီးချုပ်နရင်ဒရာမိုဒီဟာပြင်သစ်နိုင်ငံကိုရောက်ရှိစဉ်သမ္မတ MUA Macron နဲ့တွေ့ဆုံပြီးအရက်ဖက်သုံးနျူကလ িয়ার စွမ်းအင်ကိစ္စ AI နည်းပညာနဲ့အာကာသဆိုင်ရာကိစ္စတွေပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့သလိုအိန္ဒိယမှာလာရောက်ညှိနှိုင်းမြှုပ်နှံဖို့ကိုလည်းဖိတ်ခေါ်ခဲ့ပါတယ်
။ तेजी से पसंदीदा ग्लोबल इन्वेस्टमेंट डेस्टिनेशन बनता जा रहा है
ဒီကနေ့အိန္ဒိယဟာနိုင်ငံတကာယင်းနှိမ့်နှံမှုတွေလာရောက်တဲ့အဓိကနေရာတစ်ခုအဖြစ်အလင်းအမြန်ဖြစ်လာနေပါတယ်။ကျွန်တော်တို့ဟာ AI နည်းပညာ semiconductor core ဒပိုင်းလျှပ်ကူပစ္စည်းနဲ့နည်းပညာဆိုင်ရာဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေကိုလှုပ်ဆောင်နေပါတယ်။ကျွန်တော်တို့ဟာ Made in India ဆိုတဲ့ဆောင်ပုံးနဲ့တကမ္ဘာလုံးအတွက်အိန္ဒိယကနေထုတ်လုပ်တင်ပို့မှုတွေကိုတိုးမြှင့်ဆောင်ရွက်နေပါတယ်။
ဖေဗူအာလ7ရက်နေ့ကပြုလုပ်တဲ့ပြင်သစ်အိန္ဒိယစီးပွားရေးဆွေးနွေးပွဲမှာဝန်ကြီးချုပ်မိုဒီကအခုလိုပြောဆိုခဲ့ပြီးအိန္ဒိယကိုလာရောက်ရင်းနှီးမြှုပ်နှံဖို့ဖိတ်ခေါ်ခဲ့တာပါဝန်ကြီးချုပ်မိုဒီဟာပဲရစ်မြို့တော်မှာကျင်းပတဲ့နိုင်ငံတကာ AI နည်းပညာဆွေးနွေးပွဲကိုလည်းတက်ရောက်ခဲ့သလိုနိုင်ငံတကာနျူကလ িয়ার လောင်စာ3စွမ်းအင်ထုတ်လုပ်ရေးသုတေသနဌာနကိုလည်းသွားရောက်လေ့လာခဲ့ပါတယ်အခုလိုအချိန်မှာပဲအမေရိကန်ပြည်ထောင်စုကကုန်သွယ်ရေးလုံခြုံရေးပြနေတဲ့နိုင်ငံတွေအပေါ်အခွန်တိုးကောက်မဲ့သမ္မတထရန့်ရဲ့မူဝါဒကြောင့်ထိုင်းနိုင်ငံအပေါ်ဘလို့တည်ရောက်မှုတွေရှိနိုင်မလဲဆိုတာကိုလေ့လာဖို့ထိုင်းဝန်ကြီးချုပ်ဖေထုံတန်ရှိနာဝတ်ကဖေဗူအာလ17ရက်နေ့ကအစိုးရဝန်ကြီးများအစည်းအဝေးမှာညွှန်ကြားခဲ့ပါတယ်။သမ္မတထရန့်ရဲ့ကုန်သွယ်ရေးမူဝါဒအရထိုင်းနိုင်ငံကနေတင်ပို့နေတဲ့လေယာထွက်ကုန်နဲ့အီလက်ထရောနစ်ပစ္စည်းပို့ကုန်တွေအပေါ်ထိခိုက်နိုင်တာကြောင့်ဖြစ်တယ်လို့အစည်းအဝေးပြီးမှထိုင်းအစိုးရပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်။ 2024ခုနှစ်ကထိုင်းနဲ့အမေရိကန်အကြာကုန်သွယ်ရေးတန်ဖိုးဟာ81ဘီလီယံရှိခဲ့ပြီးအမေရိကန်ဘက်ကကုန်သွယ်မှုလုံငွေ46ဘီလီယံနီးပါးရှိခဲ့ပါတယ်။အခုလိုအခြေအနေတွေကြောင့်ထိုင်းပို့ကုန်တွေအပေါ်အခွန်တိုးကောင်းမှာကိုထိုင်းဘက်ကစိုးရိမ်လာပါတယ်။အာဆီယံတစ်ခုလုံးနဲ့အမေရိကန်ရဲ့ကုန်သွယ်ရေးမှာတော့အမေရိကန်ဘက်ကလုံငွေ228ဘီလီယံနီးပါးအထိရှိနေပါတယ်။အဲ့ဒီအထက်မှာ VNN နဲ့အများဆုံးဖြစ်ပြီးအမေရိကန်ဘက်ကလုံငွေ123ဘီလီယံကျော်ရှိနေပါတယ်။ဒါဟာအမေရိကန်ဘက်ကကုန်သွယ်ရေးလုံငွေပြမှုမှာတရုတ်နဲ့မက္ကဆီကိုပြီးရင် VNN ဟာအများဆုံးဖြစ်နေပါတယ်။ဒါကြောင့် Trump ရဲ့ကုန်သွယ်ရေးမူဝါဒအရအာဆီယံအပေါ်ဘယ်လိုသက်ရောက်မလဲဆိုတာကိုစိုးရိမ်မှုတွေရှိနေပါတယ်။အခုလိုအချိန်မှာပဲပြီးခဲ့တဲ့ရက်သက်တပတ်တည်းကအမေရိကန်သမ္မတ Donald Trump နဲ့ဂျပန်ဝန်ကြီးချုပ် Shigeru Ishibara တို့ပူတွဲထုတ်ပြန်ခဲ့တဲ့ထိုင်ဝမ်ဆိုင်ရာသဘောထားအပေါ်တရုတ်ကကန့်ကွက်လိုက်ပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူခွာချခွန်ကဖေဖော်ဝါရီလ12ရက်နေ့တုန်းကအခုလိုပြောဆိုခဲ့ပါတယ်
။日前美日发表联合声明公然在涉台问题上说三道四干涉中国
အမေရိကန်နဲ့ဂျပန်ခေါင်းဆောင်တွေရဲ့မကြသေးမီကထုတ်ပြန်ကြတဲ့မှာထိုင်ဝမ်နဲ့ပတ်သက်ပြီးတော့တာဝန်မဲ့ပြောဆိုတာပါဝင်ပြီးတော့ဒါဟာပြည်တွင်းကိုဝင်ရောက်ဆွတ်ဖက်တာပါဂျပန်နဲ့အမေရိကန်ရဲ့ဖော်ပြချက်ကိုတရုတ်အနေနဲ့အပြင်းထန်ဆန့်ကျင်ပါတယ်။ထိုင်ဝမ်ကိစ္စဟာတရုတ်ရဲ့ပြည်တွင်းရေးကိစ္စသာဖြစ်ပါတယ
်။ဖေဖော်ဝါရီလ9ရက်နေ့ကထုတ်ပြန်ခဲ့တဲ့အမေရိကန်သမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့ရဲ့ပူးတွဲကြေညာချက်ထဲမှာထိုင်ဝမ်ရေလက်ကျငြိမ်းချမ်းရေးနဲ့ထိုင်ဝမ်ကိစ္စကိုငြိမ်းချမ်းစွာဖြေရှင်းမှုပါဝင်ပြီးတစ်ဖက်သက်အင်အားသုံးကအခြေအနေတွေကိုပြောင်းလဲအောင်ဖန်တီးတာမျိုးကိုလက်မခံဘူးလို့ဖော်ပြပါရှိပါတယ်။ဒါပေမဲ့လည်းဒီပိုင်းနဲ့တဲမှာပဲသမရထရန့်ကစီမီကွန်တက်တာခေါ်ဒီပိုင်းတရားကူပစ္စည်းတွေအပေါ်အခွန်တရာရာခိုင်နှုန်းအထိတိုးကောက်မယ်လို့ပြောဆိုထားတဲ့အတွေ့ထိုင်ဝမ်အစိုးရကစိုးရိမ်မှုတွေရှိနေပါတယ်။တကဘာလုံးအတိုင်းအတာနဲ့ဒီပိုင်းတရားကူပစ္စည်း90ရာခိုင်နှုန်းကျော်ကိုထိုင်ဝမ်ကထုတ်လုပ်နေတာဖြစ်ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ
်။အပတ်စဉ်အာရှနိုင်ငံရေးကိုစုံမှုကြောင့်တင်ပြခဲ့ရပါရှင်။ဒီမနေ့အစီအစဉ်မှာကျမတို့ဒီအချိန်ကန့်သတ်တချို့ရှိနေတာကြောင့်မို့လို့ပုံမှန်တင်ဆက်ပေးနေတဲ့လေယာစီးပွားသတင်းတွေကိုမထုတ်လည်ပေးနိုင်တဲ့အတွက်တောင်းပန်ပါတယ်ရှင်။အခုကတော့ဥရယာတင်တဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဇန်နဝါရီလမှာဝင်လာတဲ့လာနီညာအေးအေးလိုင်းဟာအရင်တုန်းကလိုကမ္ဘာအပူချိန်တွေကိုထိမ့်ညီပေးနိုင်ခြင်းသိမ့်မရှိတော့ပါဘူး။ပြီးခဲ့တဲ့နှစ်နှစ်ကလိုပဲ2025ခုနှစ်မှာလည်းကမ္ဘာတစ်ဝှမ်းလုံးအပူချိန်တွေမြင့်နေအောင်မယ်လို့ကြွမ်းကျင်သူတွေကခန့်မှန်းပါတယ်။ဥရယာတင်တဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနှမ်းလောင်ကစူးစီးတင်ဆက်ထားပါတယ်ရှင်။
ဘာကြီးတနစ်တခြားပုံမပုံနှွေးလာနေတာမှာ2025ဇန်နဝါရီလဟာလဲစံချိန်တင်အပူချိန်တွေမြင့်တက်လာပြန်တယ်လို့ဥဒုယာတိရဲ့ရာသိပ္ပံပညာရှင်တွေနှောက်ဆုံးကောက်ယူထားတဲ့ data တွေမှာတွေ့ရပါတယ်။ကမ္ဘာအပူချိန်တွေမြင့်တက်နေရတဲ့အဓိကအကြောင်းရင်းကတော့ကြောက်မီသွေးရှင်နှန်းတဲ့တဘာဝတန်ငွေတွေလိုရှုပ်ကျွင်းလောင်စာတွေထုတ်ယူသုံးစွဲရကထွက်လာတဲ့ဖန်လုံအိမ်တန်ငွေတွေလေတုတွေရောက်လာတာကြောင့်ဖြစ်ပါတယ်။အဲ့ဒီလိုကမ္ဘာတစ်ဝှမ်းလုံးကအပူအေးမြတ်တက်အောင်ထိန်းညှိပေးနေတာကတော့ Pacific သမုဒ္ဒရာထဲမှာတဘာဝအတိုင်းအလဲကျပေါ်လာတတ်တဲ့El Niño နဲ့ La Niña ဆိုတဲ့အပူလိုင်းအေးလိုင်းတွေဖြစ်ပါတယ်။အထူးသဖြင့် Pacific သမုဒ္ဒရာအလဲပိုင်းမှာပုံနှွေးလာတဲ့အခါ El Niño အပူလိုင်းတွေကြောင့်ကမ္ဘာအပူချိန်တွေမြင့်တက်လာတာပါ။ El Niño အပူလိုင်းဟာ2024နှစ်လယ်လောက်မှာအပြော့သွားပေမဲ့ပြီးခဲ့တဲ့တစ်နှစ်ပတ်လုံးအပူချိန်ကစံချိန်တဲ့အမြင့်ဆုံးဆုံးကိုရောက်ခဲ့တာဖြစ်ပါတယ်။ Britain နိုင်ငံ Reading တက္ကသိုလ်ကဥဒုယာတိရဲ့ရာပမောက္ခ Richard Allen ကကမ္ဘာရာသီဥတုပေါ်အပူလိုင်းအေးလိုင်းတွေရဲ့တရားပုံကိုအခုလိုရှင်းပြပါဗျာ
။ Scientists have been quite surprised by this whole El Niño La Niña cycle because the level of the warmth even before El Niño got going
လက်ရှိ El Niño နဲ့ La Niña အပူလိုင်းအေးလိုင်းတန်တရာကိုသိပ္ပံပညာရှင်တွေအတော်အားသိနေကြပါတယ်။2023ခုနှစ် El Niño အပူလိုင်းမဝင်ခင်ကတည်းကကမ္ဘာအပူချိန်ကအတော်မြင့်နေတာပါ။ La Niña အေးလိုင်းဝင်ရင် El Niño ကြောင့်အဲ့ဒီအပူချိန်တွေပြန်ပြီးကျသွားလို့ရှိပါတယ်။နေလူတွေတက်လာတဲ့ဖန်လုံရင်တန်းငွေတွေကြောင့်ကမ္ဘာအပူချိန်ကဆက်မှုခေတ်ဦးကာလကထက်အတော်ကိုမြင့်တက်လာနေတာဖြစ်ပေမဲ့လည်းလာနီညာအေးလိုင်းတွေကအဲ့ဒီအပူချိန်ကိုပြန်ပြီးထိန်းညှိထားတတ်ပါတယ်။ဒါမဲ့လည်းခုဖြစ်နေတဲ့လာနီညာအေးလိုင်းကအတော်အားပြော့နေတာကိုတွေ့ရပါတယ်။ဒါကြောင့်မြင့်တက်လာနေတဲ့ကမ္ဘာအပူချိန်နဲ့ပတ်သက်လို့အပြောင်းလဲဖြစ်တာမတွေ့ရသလောက်ပါပဲ။
လာရီနဲ့ချီအစပြိုးလာတဲ့လာနီညာအေးလိုင်းကဇန်နဝါရီလထဲမှာအပြည့်အဝလှုပ်ရှားတက်ဝင်လာပါတယ်။ အခုလိုအေးလိုင်းတွေတိုက်ခတ်လာပေမဲ့လို့လဲ2025ခုနှစ်ဟာပြီးခဲ့တဲ့နှစ်ကလိုပဲအပူချိန်မြင့်နေအောင်မယ်လို့ဥတုရသည့်သိပ္ပံပညာရှင်တွေကခန့်မှန်းပါတယ
် From El Nino to La Nina and back again tends to go on for around cover the kind of
El Nino အပူလိုင်းနဲ့ La Nina အေးလိုင်းတန်တရာဟာနှစ်နှစ်ကနေခုနှစ်နှစ်ကြာတလဲစီပေါ်ပေါက်နေတဲ့သဘာဝတရားကြီးလည်းဖြစ်ပါတယ်အဲ့ဒီဖြစ်ရတဲ့ဟာတစ်ချိန်နဲ့တစ်ချိန်အထက်သေးတော့မတူညီကြပါဘူးဖလောင်ရင်တန်းငွေတွေကြောင့်ပုံမပူနွေးလာတဲ့ဒီကနေ့ခေတ်မှာ El Nino နဲ့ La Nina အပူလိုင်း A လိုင်းတွေရဲ့တက်ရောက်မှုကိုအဓိကထားကြည့်ရပါလိမ့်မယ်။သူကြောင့်ပဲပြင်းထန်တဲ့သဘောအဘေးဒဏ်တွေပိုပြီးတော့ပြင်းထန်လာစေပါတယ်။ El Nino La Nina တို့နဲ့ဆက်ဆက်ပေါ်ပေါက်လာတဲ့အားကောင်းတဲ့သဘောအဘေးဒဏ်တွေကြောင့်ကမ္ဘာတစ်ဝှမ်းမှာပိုပြီးတော့ဆွဆွလာတာဒါမှမဟုတ်ပိုပြီးတော့ခြောက်သွေ့လာတာမျိုးတွေလည်းဖြစ်လာပါတယ်။အဲ့ဒီဖြစ်နေကြရာသီဥတုအခြေအနေတွေလည်းပိုပြီးတော့ပြင်းထန်လာပါတယ်။
2025ခုနှစ်ဇန်နဝါရီလရဲ့ကမ္ဘာဖြတ်မြတ်အပူချိန်ဟာစံချိန်တင်အပူချိန်အမြင့်ဆုံးကိုရောက်ခဲ့တဲ့နှစ်ပြီးခဲ့တဲ့2024ဇန်နဝါရီလကထက်တောင်မှ 3.39 ဒီဂရီဆယ်ဆီယပ်ကျော်လွန်နေတာဖြစ်ပါတယ်။ဥရောပသမဂ္ဂဥတုရသီရေယာအေဂျင်စီ Copernicus ရဲ့အဆိုအရဆိုရင်တော့ဒီအပူချိန်ဟာ19ရာစုပြည့်လွန်နေဖြစ်တဲ့ဆမ်မူခေဥကာလကထက် 3.95 ဒီဂရီဆယ်ဆီယပ်တက်လာတာလည်းဖြစ်ပါတယ်။ပြည်သစ်နိုင်ငံပါရီမြို့မှာလက်မှတ်ရေးထိုးခဲ့တဲ့နိုင်ငံတကာသဘောတူညီချက်အရကမ္ဘာတစ်ဝှမ်းလုံးမှာသဘာဝဘေးဒဏ်တွေပိုဆိုးမလာအောင်ထိန်းချုပ်နိုင်ရေးကမ္ဘာအပူချိန်ကိုဆမ်မူခေဥကာလကထက် 1.5 ဒီဂရီကျော်မသွားအောင်ထိန်းဖို့ကြိုးပမ်းနေတဲ့ကြားမှာပဲပြီးခဲ့တဲ့18လဆက်တိုက်အပူချိန်တွေတိုးလာတာလည်းဖြစ်ပါတယ်အခုလိုပဲအနည်း20ထိကမ္ဘာအပူချိန်ကမပြောင်းလဲဘူးဆိုရင်တော့ပြင်သစ်သဘောတူစာချုပ်ပြက်ပြဲသွားပြီလို့သိပ္ပံပညာရှင်တွေသတ်မှတ်ကြတော့မှာဖြစ်ပါတယ
် Climate change is beginning toBe so large that it's becoming larger than the natural cycles.
ဂျာဇီလူဖောက်ပြန်မှုကအတော်ဆိုးရွားလာပါပြီ။အဲ့ဒါကသဘာဝတန်တရာထက်တောင်ပိုကြီးမားလာတယ်။ဒါကြောင့်ပိုဆိုးမလာအောင်ဆောင်ရွက်ဖို့ဆိုရင်တော့ကမ္ဘာအပူချိန်မြင့်တက်စေတဲ့အခြေခံအကြောင်းရင်းဖြစ်တဲ့ဖန်လုံရင်ဓာတ်ငွေထုတ်လွှတ်မှုကိုအချိန်ဟုန်ပြင်းပြင်းနဲ့မြန်မြန်ဆန်ဆန်ရှော့ချနိုင်ဖို့အရေးကြီးပါတယ်။အဲ့ဒါကအဓိကဖြေရှင်းချက်တစ်ခုပါ။ဒါမဲ့လွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူး။
ဥဒယာတိပြောင်းလဲမှုရဲ့အကျိုးသက်ရောက်မှုတွေဟာအပူအအေးထိမ့်ညစ်ပေးတဲ့သဘာဝတရားကြီးထက်အကောင်းလာပြီလို့လည်းအယ်လန်ကပြောပါတယ်။ Copernicus အဖွဲ့ကတော့ကမ္ဘာအပူချိန်ကို1900ပြည့်လွန်နှစ်တွေကစတင်မှတ်တမ်းယူခဲ့တာဖြစ်ပြီးအမေရိကန်နဲ့ဗြိတိန်နိုင်ငံတို့ကတော့1850ပြည့်လွန်နှစ်တွေကတည်းကမှတ်တမ်းတင်လာတာပါ။အခုလက်ရှိခေတ်မှာကြုံရတဲ့အပူချိန်ဟာလူရင်ကျင်းမှုစတင်ထွန်းကားလာခဲ့တဲ့လွန်ခဲ့တဲ့နှစ်ပေါင်း3000အထွန်းမှာအမြင့်ဆုံးဖြစ်တယ်လို့လည်းသိပ္ပံပညာရှင်တချို့ကထောက်ပြပါတယ်။ဒီတော့အတွင်းမှာပဲအမေရိကန်အာကာသလေလာရေးအေဂျင်စီ NASA ရဲ့ထိပ်တန်းသိပ္ပံပညာရှင်ဟောင်းတဦးဖြစ်တဲ့ James Hansen အပါအဝင်ဥတုရသီရဲ့အခြားကျွမ်းကျင်သူတွေကကမ္ဘာမှာအပူချိန်တွေအရှိန်အဟုန်နဲ့မြင့်တက်လာပြီလို့သတိပေးပါတယ်။ဥတုရသီအရေးလေလာသူသေသနာပြုနေသူတွေကမှတော့ကမ္ဘာအပူချိန်မြင့်တက်မှုနဲ့ပတ်သက်ပြီးမတူကွဲပြားတဲ့အမြင်တချို့ကတော့ရှင်းနေစေဖြစ်ပါတယ်။ကျွန်မအနာပါပါ။
နောက်လောင်းတင်ဆက်တဲ့ဥရုယာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့သတင်းတွေတွေကတူတာအစီအစဉ်ကိုလည်းတင်ပြပေးပါမယ်။ကမ္ဘာပေါ်မှာပြောဆိုနေကြတဲ့ဘာသာစကားပေါင်း 9,000 ကျော်မှာဘယ်ဘာသာစကားတွေကအပြောအများဆုံးပါလဲ။မတူညီတဲ့ဘာသာစကားအများဆုံးကဘယ်နိုင်ငံတွေကလဲဆိုတာကိုတော့မညွညွလင်းကသတင်းတွေတွေကတူတာအစီအစဉ်မှာတင်ပြထားပါရဲ့ရှင်။
Absence in Scotland has never caused any inconvenience hitherto. The Queen is not aware that she has ever failed in at once returning any box marked immediately.
ဘာသာစကားဆိုရာကလူသားတွေအတွက်အရေးပါတဲ့ကဏ္ဍတစ်ခုလို့ပြောရမှာပါ။နေ့စဉ်နေထိုင်မှုဘဝတွေမှာလူသားတွေနေထိုင်တဲ့ကမ္ဘာနေရာဒေသအသီးသီးတွေမှာမတူညီပေမဲ့ပြောဆိုနေကြတဲ့ဘာသာစကားသံတွေကတော့လွှမ်းမိုးနေတာပါ။လူငယ်တွေ2023နောက်ဆုံးလေ့လာမှုတွေအရာတော့ကမ္ဘာပေါ်မှာမတူကွဲပြားပြောဆိုနေကြတဲ့ဘာသာစကားပေါင်း 9,100 ကျော်ရှိတယ်လို့ဆိုပါတယ်။အခုလို့ပြောဆိုနေကြတဲ့ဘာသာစကားပေါင်း 9,000 ကျော်မှာပြောဆိုမှုအများဆုံးကတော့ကမ္ဘာသုံးဘာသာစကားတစ်ခုလို့ဖြစ်တဲ့အင်္ဂလိပ်ဘာသာစကားဖြစ်ပါတယ်။နိုင်ငံတကာစီးပွားရေးလှုပ်ဆောင်မှုခရီးသွားလာမှုနည်းပညာရဆိုင်ရာဘာသာစကားသုံးဆွဲမှုနဲ့တခြားအရေးပါတဲ့ကဏ္ဍတွေမှာအင်္ဂလိပ်ဘာသာစကားကိုပဲအသုံးပြုတာများတာကြောင့်ကမ္ဘာမှာပြောဆိုမှုအများဆုံးဖြစ်နေတာပါ အင်္ဂလိပ်ဘာသာစကားကိုပထမဘာသာစကားတစ်ရပ်အနေနဲ့သုံးစွဲပြောဆိုနေကြတဲ့သူပေါင်းကတန်း380လောက်ရှိပြီးဒုတိယဘာသာစကားအနေနဲ့ပြောဆိုနေကြတဲ့သူပေါင်းကတန်းပေါင်း1900နီးပါးရှိနေပါတယ်မန်ဒရင်တရုတ်ဘာသာစကားကတော့ကမ္ဘာမှာဒုတိယအပြောများတဲ့ဘာသာစကားတစ်ခုဖြစ်ပါတယ်ပုံမှန်အသံအပြင်အသံအနှိမ့်မြင့်အတက်အကျ၄မျိုးရှိပြီးတင်ယူရခဲ့တဲ့ဘာသာစကားတွေထဲမှာပါဝင်တဲ့မန်ဒရင်ဘာသာစကားကိုကမ္ဘာမှာသုံးစွဲပြောဆိုနေသူပေါင်းသန်း1100ကျော်ရှိပါတယ်ပထမဘာသာစကားအနေနဲ့ပြောဆိုသူပေါင်း936သန်းကျော်ရှိပြီးဒုတိယဘာသာစကားအဖြစ်ပြောဆိုနေသူပေါင်းက196သန်းရှိတာပါလူဦးရေအများဆုံးအိန္ဒိယနိုင်ငံမှာပြောဆိုနေကြတဲ့ဟိန္ဒီဘာသာစကားကတော့တတိယပြောဆိုမှုအများဆုံးဘာသာစကားဖြစ်ပါတယ
်ဘင်္ဂလားဒေ့ရှ်မှာ जो कुछ भी हुआ है उसको लेकर
ဟိန္ဒီဘာသာစကားကိုပထမဘာသာစကားအဖြစ်ပြောဆိုသူပေါင်းက345သန်းရှိပြီးဒုတိယဘာသာစကားအနေနဲ့ပြောဆိုသူပေါင်းက266သန်းရှိတာကြောင့်ကမ္ဘာမှာဟိန္ဒီလိုပြောနေကြတဲ့သူပေါင်းသန်း610ရှိပါတယ်။စပိန်ဘာသာစကားကတော့သရုတ်ထအပြောအများဆုံးဘာသာစကားပါ။ကမ္ဘာနိုင်ငံပေါင်း21နိုင်ငံမှာစပိန်ဘာသာစကားကိုလူသန်းပေါင်း959သန်းကပြောဆိုနေကြပြီးဒီထဲမှာ485သန်းကပထမဘာသာစကားအနေနဲ့အသုံးပြုပါတယ်။84သန်းကတော့ဒုတိယဘာသာစကားအနေနဲ့ပြောနေကြတာပါ။ကုလသမဂ္ဂမှာတရားဝင်သုံးစွဲတဲ့ဘာသာစကားတွေတည်းတစ်ခုအပါဝင်ဖြစ်တဲ့ပြင်သစ်ဘာသာစကားကတော့ကမ္ဘာမှာပြောဆိုမှုအများဆုံးအဆင့်5ပြင်စမနေရာမှာရှိနေပါတယ
်။ Partager les renseignements. Ces renseignements. Il s'agit donc d'une étape significative
ပြင်သစ်ဘာသာစကားကိုနိုင်ငံပေါင်း29နိုင်ငံမှာလူသန်းပေါင်း310ကပြောဆိုမှုတွေရှိနေပြီးတော့ပထမဘာသာစကားအနေနဲ့ပြောသူပေါင်းက81သန်းဒုတိယဘာသာစကားအနေနဲ့ပြောသူပေါင်းကတော့266သန်းရှိတာပါဒီဘာသာစကားတွေအပြင် Standard Arabic လို့ပြောကြတဲ့စံသတ်မှန် Arabic ဘာသာစကား Bengali ဘာသာစကား Portuguese ဘာသာစကားရုရှားဘာသာစကားနဲ့ဥရဒူဘာသာစကားတွေဟာကမ္ဘာအသုံးပြုပြောဆိုမှုအများဆုံးဘာသာစကား10မျိုးထဲမှာပါဝင်တာပါအခုလိုဘာသာစကားပြောဆိုမှုတွေနဲ့ပတ်သက်ပြီးကမ္ဘာနိုင်ငံတွေထဲမှာမတူကွဲပြားတဲ့ဘာသာစကားတွေအများဆုံးရှိတဲ့နိုင်ငံကတော့ပပူအနျူဂီနီဖြစ်ပါတယ်မတူကွဲပြားတဲ့ဘာသာစကားအမျိုးပေါင်း840ကိုပြောဆိုနေကြတာပါအာဆီယံနိုင်ငံတစ်ခုဖြစ်တဲ့အင်ဒိုနီးရှားမှာတော့မတူကွဲပြားတဲ့ဘာသာစကားပေါင်း912မျိုးကိုပြောဆိုကြတဲ့အတွက်ဒုတိယအများဆုံးပါပဲ။ဒါ့အပြင်နိုင်ဂျီးရီးယားမှာတော့ဘာသာစကား918မျိုး၊အိန္ဒိယမှာဘာသာစကား456မျိုး၊အမေရိကန်ပြည်အောင်စုမှာဘာသာစကား328မျိုးနဲ့မတူကွဲပြားဘာသာစကားတွေအသုံးအများဆုံးနိုင်ငံတွေလို့ဖြစ်ကြပါရဲ့ရှင်။
မညညိုလင်းတက်ဆက်တဲ့သတင်းတွေကသုဒအစီအစဉ်ဖြစ်ပါတယ်။ဒီအစီအစဉ်နဲ့အတူ VOE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်းပါးတွေကိုတော့ VOE website စာမျက်နှာ burmese.voanews.com အပြင် VOE မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်။ VOE American တန်ရဲ့ February 16ရက်တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုကတော့သတင်းချင်းချုပ်ကိုထပ်လည်ပြောပြပေးပါဦးမယ်ရှင်။ခိုင်မာတဲ့လုံခြုံရေးအာမခံချက်တွေပါဝင်တဲ့ယူကရိန်းငြိမ်းချမ်းရေးသဘောတူညီချက်တရရယူနိုင်ဖို့ဆက်လက်အတူလက်တွဲဆောင်ရွက်သွားဖို့နဲ့စစ်ဆင်ညှိနှိုင်းမှုတွေမှာရုရှားနိုင်ငံဘက်ကသဘောထားမှန်မှန်ကန်ကန်နဲ့ပါဝင်လာခြင်းမရှိဘူးဆိုရင်ထပ်ဆောင်ပိတ်ဆို့အရေးယူမှုတွေလှုပ်ဆောင်သွားဖို့စက်မှုဖွံ့ဖြိုးပြီး G7 ဒီမိုကရေစီနိုင်ငံကြီးတွေပါဝင်တဲ့ဒီ G7 အဖွဲ့ကနိုင်ငံခြားရေးဝန်ကြီးတွေကသဘောတူညီခဲ့ကြပါတယ်ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်၊ UK ၊အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ပါဝင်တဲ့ဒီ G7 အဖွဲ့ရဲ့နိုင်ငံခြားရေးဝန်ကြီးတွေဟာဂျာမနီနိုင်ငံမြူးနစ်လုံခြုံရေးညီလာခံရဲ့ဘေးမှမှာတွေ့ဆုံပြီးတော့အခုလိုထုတ်ပြန်ပြောဆိုလိုက်တာပါ။ရုရှားရဲ့ယူကရိန်းစစ်ပွဲကိုအဓိကဆွေးနွေးတဲ့ဒီအစည်းအဝေးကိုယူကရိန်းနိုင်ငံခြားရေးဝန်ကြီးအန်ဒရီစီဘီဟာလည်းပါဝင်တက်ရောက်ခွင့်ရခဲ့ပါတယ်။နောက်မြန်မာနဲ့အိန္ဒိယနှစ်နိုင်ငံကြားကုန်းလန်းကတဆင့်နေဆက်ကုံသွဲရေးပြန်လဲစတင်နိုင်ရေးဆက်လက်လှုပ်ဆောင်မှုအတွက်သဘောတူညီခဲ့တယ်လို့ဖေဖော်ဝါရီလ15ရက်ဒီအိန္ဒိယအစိုးရရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာအာဏာသိမ်းစစ်ကောင်စီရဲ့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးမင်းမင်းနဲ့ အိန္ဒိယကုသရေးဝန်ကြီးနဲ့ဆက်မှုလက်မှုဝန်ကြီးတို့နယူးဒေလီမြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ဆေးဝါးပဲမျိုးစုံနဲ့ရေနံထွက်ပစ္စည်းကုသရေးဝန်ကြီးအပြင်မကြခင်ကစခဲ့တဲ့ဒီကုန်သွယ်ရေးတိုးမြှင့်မှုတွေမှာလှုပ်ဆောင်သွားဖို့လည်းဖော်ပြထားပါတယ်။ဒီကနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ကျွန်တော်တို့ရဲ့အစီအစဉ်တွေကိုတော့ကိုညာဝင်းအောင်ကတင်ဆက်producer အနေနဲ့တင်ဆက်ခဲ့တာဖြစ်ပါတယ်အားလုံးပဲကျေးဇူးပါပေးခဲ့ကြပါသေးတယ်ကျွန်မခင်ဗျူထွေးပါနောက်စီစဉ်နေမှာပြန်ဆုံပါအောင်မယ်ရှင်